Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2023ခုနှစ်ဒီဇင်ဘာလ23ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မသင်္ကီထိုက်ပ
ါဂါဇာမှာလူသားချင်းစာနာထောက်ထားရေးအပြစ်အခတ်ချက်ချင်းရပ်ဆဲဖို့ကုလသမဂ္ဂအထွေထွေညီလာခံကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့နိုင်ငံအလိုက်အကြမ်းဖက်မှုအစီရင်ခံစာပါအချက်အလက်တွေဟာအမေရိကန်မူဝါဒထုတ်ပြန်ချက်မဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနကတုံ့ပြန်ပါတယ်။နိုဝင်ဘာလကတည်းကလေရင်းနဲ့ရိုဟင်ဂျာဒုက္ခသည်1500ကျော်ရောက်လာပြီးတဲ့နောက်အကူအညီပေးကြဖို့နိုင်ငံကအတိုက်အဝန်းကိုအင်ဒိုနီးရှားကမြစ်တာရက်ခံလိုက်ပါတယ်။
ဒီသတင်းတွေအပြင်ကျွန်းလှမြို့နယ်လိပ်စင်းထောင်ချေးရွာအနီးလေချောင်းတိုက်ခိုက်မှုအခြေအနေတရုတ်ပြည်မြန်မာနိုင်ငံတွင်အွန်လိုင်းရာဇဝတ်ဂိုင်းတွေရှင်းလင်းရေးလုပ်ငန်းစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေအပြင်ယူကရိန်းရုရှားစစ်ပွဲအစ္စရေးဟမတ်စစ်ပွဲဆိုင်ရာသတင်းဆောင်မတွေကိုလည်းထုတ်လွှင့်ပါမယ်။ဖတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွာခီးသွားအစီအစဉ်တို့ကိုလည်းနားဆင်ချက်ရပါမယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းကတင်ပြပေးပါမယ
်။ဂါဇာမှာလူသားချင်းစာနာထောက်ထားရေးအတွက်ပြစ်ခတ်ချက်ချင်းရပ်ဆဲကြဖို့အင်္ဂါနေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံရေးပေါ်စီဝေးကနေတောင်းဆိုလိုက်ပါတယ်။ထောက်ခံမဲ153မဲဆက်ကျင်မဲ10မဲနဲ့မဲမပြည့်တဲ့နိုင်ငံ23နိုင်ငံနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။အလားတူတောင်းဆိုတဲ့အဆိုပြုချက်ကိုနိုင်ငံ103နိုင်ငံထောက်ခံချက်တဲ့လူကြွေးကောင်စီမှတောက်ချာနေကစဉ်းစားခဲ့ပေမဲ့အမေရိကန်ကဗီတိုအသုံးပြုခဲ့တာကြောင့်ဆုံးဖြတ်ချက်မကျခဲ့ပါဘူး။အထွေထွေညီလာခံဆုံးဖြတ်ချက်ဟာဥပဒေအရလောက်ဆောင်အောင်မယ်ဆိုတဲ့သဘောမရှိပေမဲ့နိုင်ငံအများစုရဲ့အမြင်ဖြစ်တာကြောင့်အလွန်အရေးကြီးကြောင့်ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကတနင်္လာနေ့ကပြောကြပါဗါးဂါဇာကအစ္စရေးဟာမတ်စစ်ပွဲကိုမရက်ခဲ့လို့ရှိရင်စစ်ကချဲ့သွားနိုင်ပါတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဟူစိန်အမီရပ်ဒိုလာဟီယန်ကအမေရိကန်ကိုအင်္ဂါနေ့ကသတိပေးလိုက်ပါတယ်။တကယ်လို့ဒီအခြေအနေတိုက်ဆက်ပြီးသွားနေရင်ထိလို့မရဘာဖြစ်မဲ့ကြိုပြောမရတဲ့ပောက်ကွဲမှုတရအချိန်မရဖြစ်နိုင်ပါလေ။ဒီနေ့အထိတော့အမေရိကန်တွေသဘောမပေါက်သေးတာဒါပါပဲလို့ဂျနီဗာကကုလသမဂ္ဂမှာသူကအခုလိုပြောလိုက်တာပါ။မကြာခင်သဘောမပေါက်ဘူးဆိုရင်အကျိုးဆက်ကအမေရိကန်ပေါ်ပြင်းပြင်းထန်ထန်တက်ရောက်ပါလိမ့်မယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောကြပါတယ်။ယူကရိန်းကိုအကူအညီပေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလွှတ်တော်ခေါင်းဆောင်တွေကိုအင်္ဂါနေ့ကလူချင်းတွေ့ဆုံမြစ်တာရက်ခံလိုက်ပါလေ။အထက်လွှတ်တော်ဒီမိုကရက်အမတ်များခေါင်းဆောင်ချက်ရှူမန်နဲ့Republican အနေနဲ့အမတ်များကောင်းဆောင် Mitch McConnell တို့နဲ့အတူအထက်လွှတ်တော်အမတ်တွေနဲ့ Mr. Zelensky ကအထက်လွှတ်တော်မှာတည်ထောင်တွေ့ဆုံခဲ့တာဖြစ်ပါတယ်။အလို့အားကောင်းတဲ့အစည်းအဝေးဖြစ်ပါတယ်လို့ Mr. Schumer ကပြောသလို Mr. Zelensky ဟာရဲစိတ်ရဲမှန်နဲ့ပိုင်းဖြတ်ချက်ပြတ်သားသူဖြစ်တယ်လို့ Mr. Mitch McConnell ကပြောပါတယ်။အဲဒီလိုတွေ့ဆုံခဲ့ပြီးတဲ့နောက်အောက်တိုဘာကိုလည်းတွားရောက်ခဲ့ပြီးဥက္ကဋ္ဌ Mike Johnson အပါအဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အော်လိုတော်မှာ Republican အမတ်တွေကအမေရိကန်ရဲ့နေဆက်လုံခြုံရေးနဲ့လူဝင်မှုမူဝါဒအထူးသဖြင့်နိုင်ငံရေးခေါလုံွေဆရာပြဋ္ဌာန်းချက်တွေပြောင်းလဲရေးနဲ့ယူကရိန်းအကူအညီပေးရေးကိုအပေးယူသဘောချိတ်ဆက်ထားတာကြောင့်ယူကရိန်းအကူအညီကဆုံးဖြတ်ချက်မကျနိုင်ဖြစ်နေရတာပါ။ Israel Hamas စစ်ပွဲကိုအာရုံစိုက်နေချိန်မှာယူကရိန်းအကူအညီပေးရေးအပြိုခံမှာမဟုတ်ဘဲတပ်ရက Republican အမတ်တွေနဲ့ဆေးဆက်ဖို့ဆန္ဒရှိကြောင်းအင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby ကပြောပါတယ်။တစီရည်ရံသဘာဝတမ်းဝင်တဲ့ကြောင်မီးသွေးလိုရုပ်ကျွင်းလောင်စာတွေထုတ်လုပ်သုံးဆွဲမှုကိုတရားမြတ်တာအစီအစဉ်ရှိရှိတသမတ်ထဲမှန်မှန်လျှော့ချသွားဖို့ကဘာတော်ကတိုင်းပြည်တွေကို28ချိန်မြောက်ကုလသမဂ္ဂဥရုယာတိညီလာခံကမူကြမ်းမှာတောင်းဆိုလိုက်တာကိုကိုယ်စားလှယ်တွေကလာမယ့်ရက်တွေအထိအကျိတ်နဲ့ဆွေးနွေးဖို့ဆုံးဖြတ်လိုက်ကြပါတယ်။ကဘာမျိုးကို KDS ဤမှန်ချက်ပန်းနိုင်တွေအတွက်ဆိုရင်တော့ဓာတ်တွေပို့ပြီးတိတိကျကျတောင်းဆိုဖို့လိုတယ်လို့ဝေဖန်သူတွေကမြင်ကြတာပါ။စပူအကျုပ်ခေတ်ကအပူချိန်တက်တက်တော့5ဒီဂရီအထိပဲအပူချိန်တက်ခံပြောမဟုတ်ပဲအလုပ်ကိုတိတိကျကျပြောဖို့နော်ဝေးနိုင်ငံရဲ့ဥသုယာတိဆိုင်ရာဝန်ကြီးအက်စပန်ဘတ်အစ်ကပြောပါတယ်ဥသုယာတိပြတ်ပြီးပင်လယ်ရေမြတ်ပြင်တက်လာတာကြောင့်ကျောနိုင်ငံလေးတွေဟာနိုင်ငံပြောက်သွားမှာကိုစိုးရိမ်နေရတာကြောင့်မူကြားဟာသူတို့နိုင်ငံအတွက်သေတံစီအကျပဲဖြစ်တယ်လို့ဆိုပါတယ်မူကြားကမလုံလောက်ဘူးလို့တူဗာလူကျောနိုင်ငံကိုယ်စားလှယ်ဖွဲ့ခေါင်းဆောင်စီပီနျူးကပြောပါပါတယ်ရုပ်ကျွမ်းအောင်စားတဲ့ပတ်သက်ပြီးသုံးလုံးတဲ့ဘာသာစကားနဲ့ပြောထားတာတွေက 1.5 စင်တီဂရိတ်အထိပဲအတက်ခံမဲ့ရည်မှန်းချက်ကိုရောက်နိုင်ဖို့အဆက်သတ်မခံနိုင်ဘူးလို့အမေရိကန်ကုစားလှယ်ဖွဲ့ခေါင်းဆောင် John Kerry ကလည်းပြောကြားပါတယ်
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေဗုဒ္ဓမနက်သတင်းတွေကိုဆက်လက်ကြည့်နေပါတယ်မြန်မာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့2022ခုနှစ်နိုင်ငံလအကြမ်းဖက်မှုအခြေအနေအစည်းအဝေးပါအချက်လက်တွေဟာဒီကြအစည်းအဝေးခန်းစာတစ်ခုရဲ့ပူးတွဲဖော်ပြချက်သာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်မူဝါဒထုတ်ပြန်ချက်ကိုကိုးစားမပြုပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကတုံ့ပြန်ပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေဟာ2022ခုနှစ်ဆီယနာသိမ်းမှုကနေဖြစ်လာတဲ့ဒိုက်ရိုက်အကျိုးဆက်တွေဖြစ်တယ်လို့စစ်တပ်ကမြန်မာလူထုကိုအကြမ်းဖက်နေနှင်းမှုရဲ့နောက်ဆက်တွဲဖြစ်ရတွေလို့အမေရိကန်နိုင်ငံရဲ့ဌာနတုံ့ပြန်ချက်မှာဖော်ပြပါရှိပါတယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာအရက်သားထောင်နဲ့ချီတပ်ဖြတ်ခဲ့တယ်လို့ဒီမိုကရေစီခေါင်းဆောင်တွေကိုထောင်သွင်းအကြေချတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဆီယနာသိမ်းပြီးနောက်လူပေါင်း200,000ကျော်ဟာအိုးအိမ်စုခွာထွက်ပြေးကြရတယ်လို့လည်းဆိုပါတယ်။ဒါကြောင့်စစ်ကောင်စီရဲ့မြန်မာလူထုပေါ်အကြမ်းဖက်ရက်စက်မှုတွေကိုအရေးယူနိုင်ရေးအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ရဲ့မေးမြန်းစုံစမ်းချက်ကိုဒီဇင်ဘာလ12ရက်နေ့ကဖြည့်ရှင်းတုံ့ပြန်လိုက်ပါဖြစ်ပါတယ်။နိုဝင်ဘာလကုန်ပိုင်းအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့နိုင်ငံအလိုက်အကြမ်းဖက်မှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံအတွက်အကြမ်းဖက်မှု900ခန့်လုံးကျော်ကို PDF ပြည်ထုကာကွယ်ရေးတပ်တွေကကျူးလွန်နေလို့ဖော်ပြတဲ့အကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်ပြောဆိုခဲ့တယ်လို့စစ်ကောင်စီနဲ့နှီးနွယ်တဲ့မီဒီယာတွေမှာလည်းအမေရိကန်နိုင်ငံရဲ့ဌာနအစည်းအဝေးခန်းစာထဲမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမြန်မာနိုင်ငံအတွက်အကြမ်းဖက်မှုအများစုကျူးလွန်ထားတယ်ဆိုပြီးမာယွင်ကိုကဖော်ပြထားကြပါတယ်။ VOA ကလေ့လာကြည့်သလောက်2023ခုနှစ်ဧပြီလအတွင်းက Development Service Group ကအမေရိကန်နိုင်ငံရဲ့ဌာနကိုတင်သွင်းတဲ့အစည်းအဝေးခန်းစာသာဖြစ်ပြီးကမ္ဘာအဝန်အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့လှုပ်ရှားမှုပေါ်ခြေခံပြီးပြုစုတဲ့အစည်းအဝေးခန်းစာဖြစ်တာကိုတွေ့ရပါတယ်။ဒါအမေရိကန်ဆိုရရဲ့မူဝါဒဆရာထုတ်ပြန်ချက်မဟုတ်ဘူးလို့နိုင်ငံခြားရေးဌာနကအခုလိုရှင်းလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရိုဟင်မာလကရဲကလေတွင်နဲ့ရိုဟင်ဂျာဒုက္ခသည်1500ကျော်ရောက်ရှိလာပြီးတဲ့နောက်အခုညီပေးကြဖို့နိုင်ငံတကာအသိုက်အဝန်းကိုအင်ဒိုနီးရှားကအင်ကာနီကမြစ်တာရက်ခံလိုက်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတွေကပြန်နှင်ထုတ်နေချိန်တစ်ချိန်လုံးကတော့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားကတိခန့်လက်ခံနေတာပါ။ဒါပေမဲ့တချို့ဒေသခံတွေအင်ဒိုနီးရှားတွေကရိုဟင်ဂျာတွေအပေါ်ရန်ဒိုလာတာနဲ့အမြတ်အခုကိစ္စနဲ့ပတ်သက်ပြီးသဗရဂျိုကိုဝီဒိုတို့ကအရေးယူဆောင်ရွက်ဖို့ PR ပေးတယ်လို့ဖြစ်လာခဲ့ပါတယ်။ရောက်လာတဲ့ရိုဟင်ဂျာအများစုကဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကလာကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ရဲ့တိုက်ခိုက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့သူတွေပါ။တတိယနိုင်ငံမှာအခြေချရေးလို့ဒုက္ခသည်ပြဿနာကိုကိုက်တွယ်နေကြတာကအခုထိအလုံးကိုနှိပ်ကွေးနေလဲဆိုတာကျွန်တော်တို့တွေ့ရပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုဟာမက်အစ်ဘယ်ကကြကားပါတော့တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာဖြစ်ရှင်းရဲ့အာထုတ်ကြရမှာပိုပြီးတာဝန်ယူကြဖို့နိုင်ငံတကာအသိုက်အဝန်းကိုသူကတိုက်တွန်းလိုက်ပါတယ်။အစိုးရကဒုက္ခသည်တွေကိုယာယီခဏတော့အကူအညီပေးပါမယ်လို့သမ္မတဝီဒီယိုတို့ကတင်းလာနေကပြောကြားခဲ့ပါတယ်။2024မှာစီးပွားရေးပြန်ကောင်းလာအောင်ဘူဝါဒတွေကိုချိန်ကြည့်မယ်လို့တရုတ်နိုင်ငံတော်ပိုင်းမီဒီယာတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။ဒီကောင်ဆောင်တွေရဲ့လုပ်ငန်းစဉ်ချမှတ်ရေးအစည်းအဝေးပြီးတဲ့နောက်မီဒီယာတွေကအခုလိုဖော်ပြကြတာပါဒီအစည်းအဝေးကိုသပ္ပရရှိချစ်ဖင်ကဦးဆောင်ကျင်းပခဲ့တာလည်းဖြစ်ပါတယ်ကိုဗစ်ကပ်ဘေးအလုံးမှာဒေသန္တရအစိုးရတွေရဲ့အကြွေးတွေကတက်နေပြီးအရာရင်းနှီးမြှုပ်နှံမှုအကြတဲ့ကြုံတွေ့နေရပြီးတဲ့နောက်ရင်းနှီးမြှုပ်နှံသူတွေကအစိုးရရဲ့လာမယ့်နှစ်မူဝါဒနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအနီးကပ်စောင့်ကြည့်နေကြတာပါလာမယ့်နှစ်မှာထိရောက်တဲ့ဝယ်လိုအားတက်လာရေးကိုအဓိကထားမယ်လို့နိုင်ငံတော်ပိုင်းမီဒီယာတွေကဆိုပါတယ်ပနာယေမူဝါဒကိုအသင်းအင့်ခိုင်မာစေမှာဖြစ်ပြီးစီးပွားရေးပြန်တက်လာစေမဲ့ပျော့ပြောင်းအလဲလက်ကျတိကျထိရောက်တဲ့မူဝါဒတွေဖြစ်ပေါ်လာပါလိမ့်မယ်လို့ကွန်မြူနတီပါတီရဲ့ပေါ်လစ်ဘျူရိုကတောက်ကြနေကပြောခဲ့ပါတယ်။အခွန်နဲ့တခြားနှုန်းထားတွေကိုဖြတ်တောက်ပြီးပနာယေနဲ့အခွန်ပြုပြင်ပြောင်းလဲရေးအသစ်လုပ်ဖို့အစီအစဉ်ရှိတယ်လို့မီဒီယာတွေကရေးကြပါတယ်။မဟာဗျူဟာကျတဲ့လုပ်ငန်းတွေကိုအထောက်ပြုဖို့အတွက်အစိုးရသုံးစွဲဖို့တိုးတက်အောင်လည်းလုပ်မယ်လို့ဆိုကြပါတယ်ခင်ဗျာ။
တန်းရောက်သတင်းတွေကိုဥတင်ပေါင်းတန်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကို VOE ရဲ့ website စာမျက်နှာ bamis.voanews.com မှာအတန်လွှင့်ချိန်နဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရပါမယ်စကိုင်းတိုင်းကျွန်းလာမြို့နယ်တဖန်းစိတ်ဆဲအနောက်ချမ်းလေးစင်းထောင်ချေးရွာနီးကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ12ရက်နေ့တနေ့လုံးလေးချောင်းကနေ၅ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံထုတ်ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်လေးစင်းထောင်ချေးရွာပါဝင်ချေးရွာလေးရွာလောက်ကဒေသခံတွေဆစ်ရှောင်နေကြရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနှမ်းလောင်ပြောပြပေးပါအောင်ရှင်
ဒီဇင်ဘာ12ရက်မနေ့အာယုံသက်ချိန်12နာရီခွဲဝန်းကျင်ကစပြီးတော့စစ်ကောင်စီတပ်တွေကလက်စင်းတောင်ချေရွာအနီးတစ်ဝိုက်ကိုလေကြောင်းကနေဖုံးကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။တပန်းစိတ်ဆဲအနောက်ဘက်မှာရှိတဲ့ချေရွာတွေဖြစ်ကြတဲ့လက်စင်းတောင်၊ဒဘူတော်၊အေးချမ်းသာ၊အင်လစတဲ့ချေရွာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်
။မနေ့က12နာရီခွဲဝန်းကျင်လောက်ခလေးကဟိုပါတော့ဒီကျွန်းလာမြင်နေတယ်ကကျွန်းလာမြင်နေတယ်ကိုဟိုကလောက်တာပေါ့ဒီကြောင့်တိုက်ခိုက်မှုလောက်တာပေါ့နော်အဲ့ကလေးကနေကျွန်းမဒီတဘူရောရွာရဲ့အရှိတောင်တက်ပေါ့နော်အဲ့မှာဂျက်ဖိုက်တာနဲ့ဂျက်ဖိုက်တာနဲ့တစ်ခါပြစ်တာပေါ့လေအဲ့ဒါပြီးတော့မှဒီနေ့မနက်ပဲ 7:46 မှာကတစ်ခါနောက်ကတဘူရောရွာရဲ့အရှိဘက်ကတစ်ခါထပ်ပြီးတော့မှပြစ်တာပေါ့အားလုံးဆိုလို့ချင်းဆရာမရေဟောပေါ့ဂျက်ဖိုက်တာနဲ့ဆိုရင်3ကြိမ်ပေါ့နော်နောက်တဲ့ဒီ MI35 နဲ့ဆိုရင်အခုရောဆိုလို့ချင်းဆရာမဟိုအရှိပါ့ပေါ့ဒီကအခုက2ကြိမ်ရဲ့ဆိုလို့ချင်းအားလုံး5ကြိမ်ရှိပါ့ကျွန်တော်ဆရာမ
ဒီဇင်ဘာ12ရက်တနေ့တည်းမှာတင်စစ်ကောင်စီကကျွန်းလာမြို့နယ်တပန်းစိတ်ဆဲအနောက်ဘက်ကခြေရွာတွေကိုလေကြောင်းကနေ5ကြိမ်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်ကျွန်းလာမြို့နယ်ထဲ10ရက်အနောက်ဘက်ခြံဒေသဟာကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲတွေဖြစ်ပွားလေမရှိဘူးလို့ကျွန်းလာကတ်မလူတက်ကြွအလှရှားသူများအဖွဲ့တာဝန်ခံကိုကြီးကပြောပါတယ်
နဖတ်တီတွေ့မှုကတော့မရှိဘူးဆရာမကြီးဒါအကြောင်းပြချက်နဲ့ဒီလိုပြည့်လဲတော့ကျွန်တော်တို့လည်းခံမရတာခက်တယ်ပေါ့လေအဲဟိုပါပေါ့ဒီနောက်ထပ်ဟိုပါပေါ့နော်ဒီရွာရီနာပေါ့နော်ဒီခြေပြင်းနဲ့မဟုတ်တဲ့နေရာတွေပြစ်တဲ့ခါကျတော့ဒီအပြစ်နဲ့ဒီဒီရဲ့အိမ်ရောပါထိခိုက်မှုကြီးရှိတယ်လို့ကြားရတာပေါ့ဆရာမ
အယုံတက်ချိန်မှာလေကြောင်းကနေပြစ်ခတ်ခဲ့တာဖြစ်တဲ့အတွက်မမျော်လင့်မဲရုတ်တရက်ကျုံးလိုက်ရတဲ့ဒေသခံတွေဟာပြစ်ခတ်မှုတွေကြားကနေစစ်ဘေးရှောင်ခဲ့ကြတာပါလိတ်စင်းတောင်အနီးဝန်းကျင်ကျေးရွာတွေကဒေသခံ8000ဝန်းကျင်လောက်စစ်ဘေးရှောင်နေရတယ်လို့ကိုကြီးကပြောပါတယ
်အင်းလာရဲ့လိတ်စင်းတောင်ရဲ့အေးကျန်းသာရဲ့တဘူရောရဲ့ပေါ့နော်ရွာလေးရွာဟိုကထပ်ပြီးနေရတယ်ပေါ့ဟိုကလူကြီးရအဖြစ်ဆိုရင်တော့ကျွန်တော်ထင်တယ်8000ဝန်းကျင်လောက်ရှိလိမ့်မယ်လို့ကျွန်တော်ခန့်မှန်းတာပေါ့လေ
စစ်ကောင်စီရဲ့ဒီလေကြောင်းပစ်ခတ်မှုတွေကြောင့်ဒေသခံတွေထိခိုက်မှုရှိမရှိသေချာမသိရသေးသလိုခြေရော်တွေအတွင်းထိခိုက်ပျက်စီးမှုတွေဘယ်လောက်ရှိသလဲဆိုတာတွေကိုလည်းအတိအကျမသိရသေးဘူးလို့စစ်ရှောင်းကူညီသူတွေကပြောကြပါတယ်။လိတ်စင်းတောင်ခြေရော်စာတင်ကြောင်ကိုလည်းနှွေဘာလောက်ကုန်မိုင်းလောက်တုန်းကထိတွေ့တိုက်ပွဲတွေစီးရဲလှုပ်ရှားမှုတွေတစုံတရာမရှိဘဲစစ်ကောင်စီတပ်တွေကလေကြောင်းကနေပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတပန်းစိတ်ဆဲအနောက်ချမ်းကိုလေကြောင်းသုံးတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။စကိုင်းတိုင်းချေးရွာတွေကိုအခြေပြုပြီးတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေလှုပ်ရှားနေတာကြောင့်စစ်စင်နှိမ်နှင်းမှုတွေလှုပ်ဆောင်နေတယ်လို့စစ်ကောင်စီပြောခွင့်ရသူကမကြာမကြာတုံတုံပြောဆိုပါရယ်။အခုနောက်ပိုင်းမှာစကိုင်းတိုင်းအတွင်းချေးရွာတွေကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးစစ်ဆင်တာထက်လေကြောင်းသုံးတိုက်ခိုက်မှုတွေပိုလှုပ်လာတယ်လို့စစ်ရေးအခြေအနေလေ့လာသူတွေကပြောကြပါရယ်။
အခုနှစ်ဩဂုတ်လကစတင်ခဲ့တဲ့တရုတ်ရဲ့မဲခေါင်ဒေသအွန်လိုင်းရာဇဝတ်ကိုင်းရှင်းလင်းရေးဟာအရှင်ကောင်းနေဆဲဖြစ်ပြီးဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းကိုကံကိုပိုင်အုတ်ချွခွင့်ရဒေသရဲ့ထိပ်ပိုင်းခေါင်းဆောင်တွေဟာအဓိကပြစ်မှတ်တွေဖြစ်နေပါတယ်တရုတ်ဖူချင်းပြည်နယ်ချုံချင်းမြို့ကရဲဌာနတွေဟာကိုကံဒေသရဲ့အဓိကခေါင်းဆောင်10ယောက်ကိုတင်းငွေတွေနဲ့ညကစုငွေအမြောက်အများနဲ့ဖန်ဝရံထုတ်ခဲ့သလိုအနောက်နိုင်ငံကြီးတွေကလည်းအွန်လိုင်းရာဇဝတ်မှုပါဝင်ပတ်သက်သူတွေကိုအရေးယူတန်းခတ်မှုတွေလှုပ်လာပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုငိမ့်ချင်းအေးကပြောပြပေးပါမယ်ရှင
်။ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုထိန်းချုပ်ခဲ့တဲ့အဓိကခေါင်းဆောင်ပိုင်း10ယောက်ကိုအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့တရားခဏနေဖြစ်တရုတ်ရဲဌာနကဒီဇင်ဘာ10ရက်ကဖန်ဝရံထုတ်ခဲ့ပါတယ်။ကိုကံကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေတွင်းထွက်တယံဇာတ်ကာစီနိုလောင်းကစားနဲ့အိတ်ချမ်းမြေလုပ်ငန်းတွေကိုပယ်မိသားစု ဝေမိသားစုဖြိုမိသားစုနဲ့နောက်ထပ်အငယ်ဆုံးဖြိုမိသားစုကထိတ်ချုပ်ထားတာပါဒီမိသားစု၄ခုဟာတရုတ်အစိုးရနှိမ်နင်းနေတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုလောက်ကင်ဒေသမှာခြေကုပ်ယူပြီးထိတ်ချုပ်ခဲ့တာလို့တရုတ်သတင်းတွေကရေးသားကြပါတယ်ပယ်မိသားစုက၃ဦးဝေမိသားစုက၃ဦးပထမရှုံမိသားစုက၃ဦးနဲ့ရှီလောက်ဖာစုစုပေါင်း၁၀ယောက်ကိုအမေရိကန်ဒေါ်လာ14,000ကနေ9,000နဲ့ညီမျှတဲ့စုငွေကိုထုတ်ခဲ့တာပါရှီလောက်ဖာကတော့ online ရာဇဝတ်လုပ်ငန်းတွေကိုအသက်ထမှန်ရွှေပြောင်းတည်ထောင်နေတယ်ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ Paran နဲ့ထည့်ခဲ့ပါတယ်။စစ်ကောင်စီအာဏာသိမ်းတဲ့2021ခုနှစ်နောက်ပိုင်းမှာဗိမ်းရောင်းဝယ်မှုတွေ online ရာဇဝတ်မှုလုပ်ငန်းတွေဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာခြေကုပ်ယူပြီးကြီးထွားလာပါတယ်။တရုတ်နိုင်ငံသားတွေထဲထဲဝင်ပါဝင်နေတဲ့ online ငွေလိမ်ခိုင်းတွေကိုရှင်းလင်းဖို့ August လကုန်ပိုင်းကစပြီးတရုတ်ကမြန်မာစစ်ကောင်စီနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တချို့ကိုဖိအားပေးခဲ့တာပါ။လက်ရှိမှာတော့တရုတ်အနေနဲ့ဒီကိစ္စတွေမှာသူဖြစ်ချင်တဲ့အနေအထားတစ်ခုကိုရောက်ရှိနေပြီလို့ပြောလို့ရနိုင်ကြောင်းတရုတ်မြန်မာအရေးလေးလာသုံးသပ်သူဦးသားစွန်းနိုင်ကပြောပါတယ
်။ချစ်ကောင်ကြီးခန့်တာကိုဗလာအုပ်ချုပ်ရေးကဥက္ကဋ္ဌပဲ။သူတို့ကြားတဲ့အခါကျတော့တရုတ်ကဖန်ဆင်းရမယ်ဆိုတာ။အဲဒီကိစ္စတွေကတော့တရုတ်ရဲ့လူမျိုးအစုကိုမိုင်းလာတော့ဆက်ဆက်ပတ်သက်နေတဲ့အခါကျတော့သူတို့ကတော့ရှောင်ခိုင်းတာပေါ့လေ။အဲလိုပါပဲ။ဇာနေလူတွေကတော့တရုတ်ပြည်ကိုအကုန်ပို့ပြီးကြတာလို့ပြောလို့ရှိရင်အဲ့ဒီကိစ္စကစကားစာပြိလည်းနမှုရဲ့ကိစ္စပါ။စကားစာလုံးဝမမြောက်ဘူး၊တောင်းလို့မမြောက်ဘူး။အဲစကားစာသူ့နေထဲမှာရှိတဲ့လူတွေရှင်မရောက်ရတော့ဘူး။အဲတော့စကားစာလည်းလုတ်ကန်ပြီးတော့သူမူဆေကဒီစင်ပြန်ဖို့ပြည်ဒီကျန်တဲ့လူငယ်နဲ့ပတ်သက်နေတဲ့3,000ကျော်ရှိတယ်ဆိုတော့လေဒါလည်းမနည်းပါဘူး။အဲတော့ဆိုတော့ဒီလူငယ်နဲ့ပတ်သက်လို့ကတော့ပြည်ရဲ့ဖီအားကိုရှိကောင်းစီလေလျော်လာပဲယူလူရဲ့စီလေလျော်လာတော့သူကပုဂ္ဂံလေအဲ့ဒီတိုင်းအဲ့တော့အဲ့ဒီကိစ္စကြီးမှာဒီကသူလုံးရှင်တော့ထိတိရရလွတ်လွတ်ရတဲ့အနေအထားကိုကြောက်ရှိနေပါတယ
်လူကုန်ကူးမှုတွေအပါဝင်အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးပယ်မိသားစုရဲ့အထူးယုံကြည်ရတဲ့ညီမိသားစုဝင်၄ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့နိုမာလာနဲ့လာဒူဖာမရန်ထုတ်ခဲ့ပါတယ်မြန်မာစစ်ကောင်စီကညီမိသားစုဝင်၃ယောက်ကိုလွှဲပြောင်းပေးခဲ့ပြီးမိသားစုရဲ့အခြေခဲ့ဖြစ်တဲ့မိလျှောက်ချံကတော့ဖန်းစည်းချိန်မှာကိုကိုကိုအဆုံးစီရင်ခဲ့တယ်လို့မြန်မာဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှမ်းမြောက်ပိုင်းကလည်းတခြားနေရာတွေကိုတိမ်းရှောင်သွားတဲ့တရုတ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေလည်းအများပြားရှိပါတယ်။ဒီထက်မှာရှမ်းပြည်နယ်မြောက်ပိုင်းကတက်ချလိမ့်မြို့လည်းပါပါတယ်။တက်ချလိမ့်ဘက်မှာတော့တရုတ်ရဲတွေကိုယ်တိုင်စစ်တိုက်ဝင်ရောက်ဖန်းစည်းနေတာတွေ့ရှိရကြောင်းဒေသခံတူက VOA ကိုပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံသားတွေကတော့တချို့နေရာတွေမှာအသွားလာမပြတ်ရှိနေကြောင်းလည်းသူကပြောပါတယ်။
တဲ့ဒီရတာဖန်နေဆိုဟုတ်တယ်မသိဘူး။အရင်လာတော့ပြရအောင်တရောလာဖန်နေတာသူတွေအဲ့တော့အားရတော့ကြာပြီးတော့သူတို့တကယ်ကအွန်လိုင်းဂိမ်းလေးလိုက်ဖန်အောင်တခြားရဟိုဒီတော့မလာဘူး။ဒီတော့တရောကိုမနေတော့သူမလာပြီးတော့ဖန်ရပါမယ်။တင်းရတာမဖြစ်ဘူး။ဒီဟာလည်းလေအဲ့ဒါလည်းချက်ချင်းလုပ်လို့ခေါင်းရတော့လုပ်နေတော့အဲ့လိုနောက်မှအမနေနဲ့ချစ်ချစ်ပေးထားတဲ့ခွေရတော့ရှိရော
။နိုင်ငံတချို့ကလည်းဒီအွန်လိုင်းရာဆွေးနှိမ့်နေမှပူပေါင်းပါဝင်နေပါတယ်။မြန်မာနိုင်ငံထဲမှာအခြေချတဲ့တရုတ်အွန်လိုင်းတွေနဲ့ဆက်ဆက်တဲ့နီပေါ်အမျိုးသားတူနဲ့အမျိုးသမီးတူကိုဖမ်းဆီးမိခဲ့တယ်လို့နီပေါ်ရဲတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ်။အင်္ဂလန်၊အမေရိကန်နဲ့ကနေဒါသုံးနိုင်ငံကလူကုန်ကူးမှုအွန်လိုင်းလိမ်လည်မှုတွေနဲ့ဆက်ဆက်တဲ့အာရှနိုင်ငံသား၉ယောက်ကိုအရေးယူပိတ်ဆို့လိုက်တယ်လို့လည်းတောက်ကြနေ့ကထုတ်ပြန်ထားပါတယ်။ဒီထဲမှာလာအိုရွှေတရိတ်ကအထူးစီးပွားရေးဆောင်မှာအွန်လိုင်းငွေလိမ်လုပ်ငန်းတွေလောင်းကစားရုံတွေလုပ်နေတဲ့တရုတ်နိုင်ငံသားရှောင်းဝေပါဝင်တယ်လို့သူနဲ့အကျိုးတူပူးပေါင်းနေသူတွေလည်းပါဝင်ပါတယ်သူတို့ကိုအမေရိကန်ဗန်ဒိုင်းရေးဌာနက2018ခုနှစ်မှာငွေကြေးခွာချမှုနဲ့ပိတ်ဆို့အရေးယူခဲ့ပါတယ်နောက်တစ်ယောက်ကတော့တရုတ်နိုင်ငံသားရှီဆန်ချန်ဖြစ်ပြီးသူကတော့မြန်မာတွေကအွန်လိုင်းလုပ်ငန်းတွေအတွက်လူရှာပေးတဲ့အလုပ်ကိုအဓိကလုပ်ကင်ခဲ့တာပါသူကတော့လူကုန်ကူးမှုနဲ့ဆက်ဆက်ပြီးအရေးယူခဲ့တာဖြစ်ပါတယ်ကျန်တဲ့သူတွေကတော့မြန်မာစစ်ကောင်စီလက်အောက်ခံကရင်နယ်ခြားဆောင် BGF တပ်ရဲ့ခေါင်းဆောင်ဆော့ချစ်သူနဲ့လက်အောက်ခံနှစ်ယောက်ဖြစ်ပါတယ်သူတို့ကတော့ KMP နဲ့ရွှေကုတ်ကိုမြို့သက်စီမံကိန်းတွေကတရမဝင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးရေးယူခဲ့တာပါ။ကမ္ဘာကုလသမဂ္ဂကတော့မြန်မာနိုင်ငံတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအ ਨੇ ဆုံးလူပေါင်း300,000လောက်အထမစေခိုင်းခံနေရတယ်လို့မကြာသေးခင်ကထုတ်ပြန်ထားပါတယ်။တရုတ်အစိုးရကလည်းမကြာသေးခင်ကပဲအွန်လိုင်းရာဇဝတ်သား300,000ကျော်ကိုဖမ်းဆီးမိတယ်လို့ပြောပါတယ်။အွန်လိုင်းလုပ်ငန်းတွေနဲ့မြန်မာဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်သွားမယ်လို့ပြောထားတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာရှမ်းမြောက်မှာစစ်ပွဲတွေဆင်နွှဲနေစေဖြစ်ပါတယ်ညာ
streaming တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ကိုရနိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်ခဲ့ချိန်ကစပြီးရုရှားနိုင်ငံသားအမျိုးသားတွေစစ်ထဲဝင်ဖို့ဆင့်ခေါ်ခဲ့ပါတယ်။အခုနှစ်နီးပါးကြာလာခြင်းအဖြစ်ဒီအမျိုးသားတွေစစ်ထဲဆက်ဝင်နေရတဲ့အတွက်ဘယ်ချိန်အိမ်ပြန်လာမလဲ?ဇနီးတွေကမျှော်လင့်နေပါတယ်။စစ်တင်နှန်းစင်မဟုတ်တဲ့အရက်သားအမျိုးသားတွေဘဲတော့စစ်ပွဲကနေပြန်ရမလဲဆိုတာတိတိကျကျပြောပြဖို့အစိုးရကိုတောင်းဆိုနေပေမဲ့သမ္မတပူတင်ကနှုတ်ဆက်နေစေပါ Reuters သတင်းဆောင်ပါတပုတ်ကိုမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင
်ယူကရိန်းစစ်ပွဲစတင်တဲ့အချိန်2020ဖေဖော်ဝါရီလကစပြီးတော့ရုရှားနိုင်ငံသားအမျိုးသားတွေစစ်ထဲဝင်ရတဲ့နေရာမှာမာရီယာအန်ဒရီဗာရဲ့ခင်မွန်းတဲ့လေးပါဝင်တာပါတနည်းကြောနှစ်နှစ်နေရွာကြာလာတဲ့အချိန်ထိခင်မွန်းဖြစ်တဲ့သူကအိမ်ပြန်မလာရဖြစ်နေတဲ့အခြေအနေကြောင့်စိတ်ပြက်နေကြတဲ့ရုရှားအမျိုးသမီးတွေထဲမှာမာရီယာတယောက်ထဲတော့မဟုတ်ပါဘူး
တနည်းကြော်တော့ပါရဲ့ရှင်အစပိုင်းတော့ကလေးကျင်ကန်းတွေလုပ်ရပြီးတော့အခုသူကျွန်တော်တို့နဲ့အတူမရှိနိုင်တာတနည်းကြော်သွားပါပြီ
အရန်တသား3သိန်းစစ်ထဲလှုပ်ဖို့2020စက်တင်ဘာလတုန်းကရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ချခဲ့ပါတယ်။အဲဒီနောက်စစ်ထဲဝင်ရမှာစုရင်နဲ့ထောင်ပေါင်းချီတဲ့ရုရှားအမျိုးသားတွေနိုင်ငံတည်းကနေထွက်ခွာခဲ့ကြပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေကတော့နိုင်ငံတွင်းမှာဆက်ပြီးတော့နေပြီးဒီထဲကတချို့လည်းစစ်မှုထမ်းဖို့ဆင့်ခေါ်ခံခဲ့ရပါတယ်။ခင်မွန်းတဲ့တွေ၊တားဖြစ်သူတွေ၊အကိုနဲ့ညီဆွေမျိုးတွေရှေ့တန်းကနေအိမ်ပြန်လာနိုင်ဖို့ရုရှားအမျိုးသမီးတွေကတောင်းဆိုနေကြပါတယ်။
Мы хотим, чтобы демобилизовали наших мужчин, вернули нам их домой, потому что мы считаем,
что Тимур и его жары им бян ла зи чи мари. တနေ့လောက်စစ်ထဲမှာသူတို့တက်နိုင်သမျှလိုရာထက်ပိုးပြီးတော့အားလုံးလှုပ်ပြီးဖြစ်တယ်ဆိုတော့ပြန်လာစေချင်ပြီလေသူတို့တွေကအရက်သားတွေပါစိတ်ပိုင်းရောအယုတ်ပိုင်းရောကျန်းမာရေးထိခိုက်တဲ့အပြင်လုပ်ငန်းကျင်းကျင်မှုလည်းဆုံးရှုံးနေရပါတယ်
စစ်ပွဲစတင်ကလေးကလာစာကောင်းကောင်းပြေးမယ်ဆိုပြီးထောင်ပေါင်းချီတဲ့စစ်သားတွေကိုရုရှားကစုဆောင်ခဲ့ပါလေ။ဒီနေ့တနေ့ထဲမှာတင်စစ်သားပေါင်းအယောက်4,500,000စုဆောင်ခဲ့ပြီးဖြစ်တဲ့အကြောင်းသမ္မတဟောင်းလေးဖြစ်တဲ့လက်ရှိရုရှားလုံခြုံရေးကောင်စီဒူဥက္ကဋ္ဌဒီမီထရီမက်ဒ်ဗီဒက်ဖ်ကပြောပါလေ။မာရီယာကတော့လက်ထပ်ပြီးတော့ကလေးကိုတယောက်တည်းပြည်သူပြောထောင်ရနိုင်မယ်လို့မျှော်လင့်မထားတဲ့အကြောင်းပြောပြပါလေ
။ Я бы хотела замуж, что считает идею свою семью.
ကျမတို့လက်ထပ်ပြီးတော့မိသားစုတစ်ခုခိုင်မအောင်တိဆောက်ခဲ့ပါတယ်။ကျမရဲ့ခမုန်းနဲ့ပေါင်းဖက်တာကကလေးကိုတယောက်တည်းထိန်းချောင်းရဖို့မဟုတ်ပါဘူး။ကျမရဲ့ကလေးကိုမိသားစုနဲ့ကြီးပြင်းနိုင်ဖို့ကျမအတက်နိုင်ဆုံးစ조사ခဲ့ပါတယ်ရှင့်။ကျမရဲ့တမီးတွေသူ့ရဲ့ဖေဖေအနားမှာရှိနေပြီးပြီးတော့ကစားပေးတယ်။နောက်ပြီးညအိယဝင်နဲ့ချော့သိပ်ပေးတယ်။အစကတည်းကကလေးကဖေနဲ့နီးနီးဆဲဆဲရှိခဲ့တာပါ။ခုတော့သူ့ရဲ့ဖေသူ့နားမှာမရှိတော့အယံခက်ပါရဲ့။အခုလဲပြုံးစားကြီးမိသားစုကိုထားပြီးတော့စစ်ထဲကိုနောက်ထပ်တစ်ခါထပ်ဝင်ရပါရဲ့။
မာရီယာရဲ့ခင်မွန်းဖြစ်သူက2022တုန်းကယူကရိန်းမှာစစ်တိုက်ဖို့ထွက်သွားခဲ့တာဖြစ်ပြီးကြားထဲမှာသူ့ဇနီးနဲ့သမီးကိုတွေ့ဖို့နှစ်ခါပဲခဏအိမ်ပြန်နိုင်ခဲ့ပါလေ။စစ်ပွဲမှာတိုက်ဖို့စစ်သားမလုံလောက်တဲ့ပြဿနာနဲ့ကြုံရတဲ့အကြောင်းမာရီယာကပြောပါလေ။
Знаете, даже изначально говорили, что наши ребята по мобилизации призываются.
Сара Уасуин, тамару кимоне го сетэ вэн кай нон га дочэ нэ ми ри го кин сан бо ба. Тэгэ ли чин тарэ сетэ ри тон бро эй дэта ри го кин сан кай ин. Сетэ а ин мит ри го пьон ди я я ма фит дэ твэ чам мо эй лу мё а ят та ри го кхо би ро сетэ вэн кин сан кай на ба. ကာကွယ်ရေးဒုတိယတတိယလိုင်းလောက်မှာထားဖို့ဖြစ်ပြီးတော့ရှေ့တန်းထွက်ပြီးတော့တိုက်ဖို့မဟုတ်ပါဘူးရှင့်
ရှိတဲ့ရောက်ခင်မွန်းတွေအိမ်ပြန်လာနိုင်ရေးလှုပ်ရှားမှုကိုအိမ်ပြန်လန်းဝေးဟုံးလို့နာမည်ပေးထားပြီးတော့ဒီနာမည်နဲ့ပဲ Telegram စာဖို့လူမှုကွန်ရက်မှာအဖွဲ့ဝင်အယောက် 23,000 ရှိနေတာဖြစ်ပါလိမ့်
Министерство обороны у нас вообще не получается выстроить.
Я даже его сетэн ဝင်ခိုင်းတယ်တနည်းပြည့်အထိမ့်မဲ့နေနေကျမတို့ရဲ့တမရကရှင်းရှင်းလင်းလင်းအခြေအနေတွေကိုပြောပြမယ်လို့မျှော်လင့်မိမယ်လေလုံးဝနှုတ်ဆက်နေပါတယ်ဘလောက်အထီးကြကြကျမတို့စောင့်ရမှာလဲကျမတို့ရဲ့ခမုန်းတွေအတွက်ဘလို့အစီအစဉ်ရှိလဲဆိုတာကျမသိချင်ပါတယ်
မာရီယာနဲ့တခြားအမျိုးသမီးတွေရဲ့တောင်းဆိုမှုကိုရုရှားကာကွယ်ဝင်ကြီးဌာနကဆွေးနွေးပြောဆိုတာမရှိသလိုရိုက်တာသတင်းဌာနကလည်းပြန်ပြီးတော့ဖြေကြားခြင်းမရှိခဲ့ပါဘူး
Мы изначально заняли позицию, что
Кавей уйди тана сиго ле сае биме. Ди тие вен са бян на га лвэ пио, сюни пио су ло ле ме я бао. အထူးစစ်ဆင်ရေးအဆုံးသတ်ချိန်အထိကျမတို့ရဲ့အမျိုးသားတွေစစ်တပ်ထံမှနေရမယ်လို့စာပိုက်အဆုံးမှာရေးထားတာတော့ပါပါတယ်ဘယ်တော့လဲဆိုတာကိုတော့အချိန်အတိကျမပြောပါအောင်ရှင်ဒီမှာတွေ့လား
ရုရှားထူးစစ်ဆင်ရေး SVO အတွက်အရက်သားတွေကိုစစ်မှုထမ်းခိုင်းတဲ့အပေါ်မှာအစပိုင်းတုန်းကထောက်ခံခဲ့သူတွေကအခုတော့အမြင်တွေပြောင်းလာပါတယ
်ညဒန်ဂျီယဝရှ်ကိုဥကတော်ဘူလ
အစပိုင်းတုန်းကဘာလို့စစ်ထဲမဖြစ်မနေဝင်ခိုင်းရတာလဲဆိုတာကိုကျွန်မနားလဲပါတယ်ဒါကိုထောက်လဲထောက်ခံပါတယ်မမမက်လည်းရက်တည်ခဲ့ပါတယ်ဒါပေမဲ့အခုတော့ကျွန်မအပါဝင်တခြားသူတွေအပေါ်မှာဘလို့ဆက်ဆံခံရလဲဆိုတာတည်သွားပြီးတော့အမြင်တွေပြောင်းလာတာပါ
Ukraine စစ်ပွဲစတင်တဲ့2022 February လတုန်းကစစ်သားအယောက်1000ချီကိုရုရှားကစစ်တိုက်ဖို့ Ukraine ကိုပို့ခဲ့ပါတယ်။ရုရှားနိုင်ငံသားအမျိုးသားအလုံးစစ်ထဲဝင်လာတော့မဟုတ်ပါဘူး။စစ်တိုက်အရွယ်အမျိုးသားတချို့ဥမကွာအိမ်မကွာနေရတဲ့အချိန်မှာတချို့ကတော့မိသားစုနဲ့ခွဲခွာအရသာဘဝကိုဆွတ်လွတ်ပြီးတော့စစ်တိုက်နေရတဲ့အပေါ်မှာရုရှားအမျိုးသမီးတွေကစန့်ကျင်ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်။
Понимаете, уже не страшно, потому что уже невозможно просто это всё терпеть.
Не те гукала нила джейма, кари ма стикари лайк кэ пиро лури ти ян лоу ни бай. Наигэй лу ие 69 я гай нон, ди ээ ээ сис сис не те гукала синэ ни ле чейма, ти я гай нон га ро ши дэ ма ату сис син ие дуэ та вэн тан та я ре, сура го мэмэй си чин ло ба ши. Джама ро ми таа зу ри джа ро тру ло мё пё гвэн ма я джа о ле.
ရုရှားအစိုးရကိုကြောက်ပေးမယ်လေလုံးဝမတက်တာလို့သူခင်မွန်အင်ပြလာနိုင်ရေးအခုလိုလှုပ်ရှားမှုမှာပါဝင်ရတဲ့အကြောင်းမာရီယာကပြောပါသည
် Я вам честно скажу и нашему президенту скажу честно если он вернёт нам наших мужей мы сразу закроем эту лавочку
ကျမတို့ရဲ့တမနာကိုပွန့်ပွန့်လင်းလင်းပြောပါရင်စစ်ထဲဝင်နေတဲ့ကျမတို့ရဲ့ခမွန်တွေအိမ်ကိုပြန်လာခွင့်ပေးရင်အခုလိုမျိုးပြောဆိုနေတာတွေကိုကျမချစ်ချင်းရက်ပါမယ်လို့ကျမရဲ့ခမွန်ကျမဘေးနားမှာညတိုင်းဟောက်ပြီးတော့ပြန်ပြီးတော့အိပ်နိုင်မဲ့အချိန်နောက်ပြီးတော့စစ်ထဲရောက်နေတဲ့ကျမရဲ့ဝင်ခွင့်အိမ်ကလေကားမှာလာပြီးတော့ဆေးလေးတောက်တဲ့အချိန်ကျမအဲ့လိုအချိန်တွေမှာတော့အခုလိုတွေပြောမနေတော့ပဲနဲ့ချစ်ချင်းပါဇက်ပိတ်လိုက်မှာပါ
ရုရှားအမျိုးသမီးတွေလိုပဲယူကရိန်းအမျိုးသမီးတွေကလည်းစစ်ထဲဝင်နေတဲ့သူတို့ရဲ့ခင်မွန်းတွေအိမ်ပြန်လာနိုင်ဖို့အလားတူတိုက်တွန်းနေကြရလဲဖြစ်ပါလေရှင
်လူမှုမီဒီယာတွေပေါ်မှာအစ္စရေးဟာမတ်စစ်ပွဲနဲ့ပတ်သက်တဲ့ရေးသားချက်တွေအယူဝါဒရေးရာပြောဆိုချက်တွေဟာအမေရိကန်ပြည်ထောင်စုကလူငယ်တွေချာမတူကွဲပြားတဲ့အစွန်းတစ်ဖက်ဖြစ်စေပြီးဒီအခြေအနေကနေဖြစ်စဉ်တချို့မှာဆိုရင်ချင်းချောက်မှုတွေအကြမ်းဖက်မှုတွေထိဥတီသွားစေပါတယ်ဒါပေမဲ့တချို့လူမှုအဖွဲ့တွေကတော့ဒါဟာဘဲမတူသူတွေချာတွေ့ဆုံစကားပြောလို့ရနိုင်မဲ့အခွင့်အလမ်းအဖြစ်ရှုမြင်လာကြပါတယ် VOA သတင်းထောက်အန်တိုနီလာဘရူတိုရဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချင်းဧကပြောပြပေးပါမယ်ရှင
်အစ္စရေးဟာမတ်စပွဲတခြားလူမှုမီဒီယာတွေပေါ်မှာဒီကြောင်းနဲ့ပတ်သက်တဲ့သတင်းတွေခင်မြင်ယူဆချက်တွေကအများအားတွေ့မြင်နေရတာပါတစ်ဖက်မှာလည်းစစ်စစ်မထားတဲ့အချက်လက်တွေနဲ့အတူနောက်ခံအကြောင်းအရာကိုစိတ်ငြိမ်အောင်ဖော်ပြမှထားတဲ့ post တွေကအထူးသဖြင့်နိုင်ငံရေးစိတ်တက်ကြွတဲ့လူငယ်လူရွယ်တွေကြားမှာရှုပ်ထွေးပြီးလမ်းလွဲနေနိုင်ပါတယ်။ Brandon Leach ကတော့ American တက္ကသိုလ်ကျောင်းသားတူဖြစ်ပြီး American Jew Committee တက္ကသိုလ်ကွန်ရက်အဖွဲ့မှလည်းဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်နေသူပါ
Everybody is just bombarded.
ဘာမှမကဂျူးမုန်ဒီရေဒါမှမဟုတ်ပါလက်စတိုင်းအပေါ်ထောက်ခံကြောင်းဒါမှမဟုတ် Israel လူလားကြောင်းတွေကိုလူတိုင်းအများအပြားပြောနေကြတာပါပဲ။Instagram က reels video အတိုတွေမှာမြင်ရသမျှဟာစိတ်တန်ရာဖြစ်တဲ့အသည့်ထိခိုက်နိုင်ပါတယ်။ငယ်ရွယ်တဲ့ကျောင်းသားတယောက်အတွက်ဒါဟာတကယ်ကိုကြောက်လန့်ပွဲအခြေအနေပါပဲ
။ Washington DC တစ်ပိုက်က college ကျောင်းဝင်းတွေထဲမှာကျောင်းသားတွေဟာ Israel လူလားသူပဲဖြစ်ပါစေ၊ Palestine ထောက်ခံသူပဲဖြစ်ပါစေ၊သူတို့ရဲ့အမြင်တွေကိုထုတ်ဖော်မဲ့သူတွေကိုရှာကြပါတယ်။ပြီးရင်မြို့လေကောင်က National Mall မှာသွားစုယုံဆန္ဒထုတ်ဖော်ကြတယ်လို့ Palestine တွေ American Muslim စီယုံရဲ့အောက်ခြေစီယုံမှုTahel Hasla ကပြောပါတယ
် Our community here ဒီမှာရှိတဲ့ကျွန်တော်တို့လူမှုအတိုင်းအဝိုင်းကလူတွေ Palestine American တွေနဲ့ထောင်ထဲချီတဲ့သူတွေကသူတို့ရဲ့ဒေါသတွေကိုထုတ်ဖော်ပြောဆိုဖို့ထွက်လာကြတာပ
ါ Hamas အဖွဲ့ရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုကြောင့် Israel ကလူပေါင်း1200သေဆုံးခဲ့ပြီးနောက်ပိုင်း Social Media Post တွေနဲ့ပြမသတင်း Media စာမျက်နှာတွေပေါ်မှာ Israel က Gaza ကိုဝိုင်းရံပိတ်ဆို့ပြီးလက်ထုတ်ပြန်တိုက်ခိုက်မှုတွေအကြောင်းကြီးလွှမ်းပေါ်ပါတယ်Israel ရဲ့စစ်ဆေးရေးတွေကြောင့်ဂါဇာမှာလူပေါင်း 14,000 ကျော်သေဆုံးခဲ့ရကြောင်း Hamas ဘက်ကပြောပါတယ်။လူသုံးများတဲ့ TikTok video လူမှုကွန်ရက်မှာဆိုရင် Palestine ကိုထောက်ခံကြောင်းပြသတဲ့ Palestine လူမျိုးရေးဆိုပြီး Free Palestine hashtag နဲ့ဖော်ပြချက်က Israel နဲ့တူရပ်တည်ကြမယ် Stand with Israel ဆိုပြီး Israel ကိုထောက်ခံကြောင်းပြသတာထက် November 3ရက်ထိ data တွေရဆိုရင် 2.9 သန်းအသာစီးရနေပါတယ်။ ဒါပေမဲ့နောက်ခံအကြောင်းအရာမပါဘဲဒီ hashtag တွေကြီးတက်တက်နိုင်ရှင်လို့မြင်ရကြောင်း TikTok ကပြောပါတယ်။တစ်ဖက်မှာလည်းအောက်တိုဘာ9ရက်ဖြစ်ရမတိုင်မီ American ပြည်ထောင်စုက Millennial လို့ခေါ်တဲ့ထောင်စုသစ်မျိုးဆက်အသက်28နှစ်နဲ့42နှစ်ကြားလူတွေမှာပါလက်စတိုင်းတွေပေါ်ဆန္ဒမှုပိုးထားလာကြတယ်လို့သတင်းစာတချို့ကပြောပါတယ်။2006ခုနှစ်ကနေ2016ခုနှစ်အတွင်းစုဆောင်းထားတဲ့ PEW Pew သတင်းသနအဖွဲ့ရဲ့ data ကို TikTok ကကိုးကားပြီးတော့ဒီထက်မှာပါဝင်နိုင်ခြင်းနည်းတဲ့တချီပိုင်းမျိုးဆက်တွေကတော့ Israel ဘက်ကိုပိုးဆန္ဒနိုင်ွယ်ရှိကြောင်းပြောပါတယ်လူငယ်တချို့ကတော့ဒီချက်ကို online ပေါ်မှာချိတ်ဆက်မှုဖြစ်လာဖို့အခွင့်အလမ်းတစ်ခုဖြစ်မြင်လာကြပါတယ် Matt Katz နဲ့ Faris Abdibi တို့နှစ်ယောက်က Josh Washington တက်သူတွေမှာကလေးကျောင်းသားတွေနဲ့အခြားလူငယ်တွေကြားအတွေးမြင်တွေဖလှယ်နိုင်အောင်ရည်ရွယ်ပြီး Digital Media အဖွဲ့တစ်ခုဖြစ်တဲ့ Left Middle Right ဆိုတဲ့အဖွဲ့ကိုစတင်ခဲ့ကြပါတယ်
။ True there are people radicalized on both sides.
နှစ်ဖက်စလုံးမှာအစွန်းရောက်သူတွေရှိတယ်ဆိုတာအသိကြပါပဲ။ဒါပေမဲ့အများစုကတော့သူတို့ရဲ့နောက်ခံဘယ်သူဘယ်ဝါသူတို့ရဲ့မျိုးရိုးစင်းမြစ်အပေါ်မူတည်ပြီးဒီကိစ္စမှာပို့ပြီးတော့ပါဝင်ပတ်သက်နေကြတာပါ။နှစ်ဖက်စလုံးကအခမ်းအနမှာတကယ်ထိုင်စကားပြောကြမယ်ဆိုရင်ဥပမာဒီမှာ George Washington တက္ကသိုလ်ဝင်နေမှာပဲဆိုကြပါစို့။ Israel ထောက်ခံသူတွေနဲ့ Palestine အတွက်တရားမျှတမှုလိုလားသူចောင်းသားတွေကိုတဏှာကြီးလောက်စကားထိုင်ပြောကြည့်ခိုင်းရင်သူတို့တယောက်နဲ့တယောက်မမုန်းကြဘူးဆိုတာသူတို့သဘောပေါက်ကြမှာပါ။သူတို့မှာယုံကြည်မှုဆန်ရပြဿနာဖြစ်နေတာပါ။အခုလိုကမ္ဘာအရေးကိစ္စပထဝီနိုင်ငံရေးဇက်ခုံမှာထိတ်တိုက်တွေ့လာကြတဲ့အခါသူတို့ရဲ့ဖြစ်တည်မှုနောက်ခံတွေကအရေးပါလာကြပါလေ။
အစ္စရေးနဲ့ဟာမတ်စ်ကြားမှာတင်မာမှုတွေဆက်ရှိနေနိုင်ပေမဲ့အင်တာနက်ပေါ်ကတစ်ဖက်ဆွံ့ရောက်အုပ်စုတွေကြားမှာတော့ဒီလိုတွေးဆုံစကားပြောတာတွေကအွန်လိုင်းအပြစ်ခတ်ရစရေးသဘောမျိုးရဖို့အထောက်ပံ့တွေဖြစ်ကောင်းဖြစ်လာနိုင်ပါတယ
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ကြက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ထောင်ဆရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ချရပါမယ်ရှင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပါပါမြန်မာနိုင်ငံမှာ73လောင်စာစီဆေးတွေမြင့်တက်ပြီးမြို့ကြီးတွေမှာရင်မျိုးစုံနဲ့တန်းစီဝယ်ယူနေကြရတယ်လို့ကျေးလက်ဒေသတွေကလေယာစိုက်ဖြိုးရေးအပေါ်မှာလည်းရိုက်ခတ်မှုတွေရှိနေပါတယ်။ဒီအချောင်းလေးလာထားတဲ့ကိုခင်မောင်စုမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ကမျိုးကြီးတွေမှာ73လောင်စာစီဈေးတွေတက်လာပြီးအကန့်အသတ်နဲ့သာရောင်းချတဲ့အတွေ့စက်တက်ရင်မျိုးစုံနေညမပြတ်တန်းစီဝယ်ယူနေကြတာကိုအခုတလောသတင်းတွေမှာဖော်ပြနေကြပါတယ်။ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းအသုံးပြုတဲ့စက္ကရိယာမျိုးစုံအတွေ့လောင်စာစီတွေကိုဝယ်ယူလို့ရနေသေးပေမဲ့ဈေးတွေကတော့အစမတန်ကြီးနေတဲ့အတွေ့စိုက်ပျိုးရေးလုပ်ငန်းတွေမှာကုန်ကျစရိတ်တွေတက်လာပါတယ်။ဒါနဲ့ပတ်သက်ပြီးအခုအချိန်မှာမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကဒေသကလဲရိတ်သိမ်းနေတဲ့လယ်သမားတဦးကအခုလိုပြောပါဗျ။တ
ောင်လူတွေသုံးတဲ့စက်တီကတော့တက်စီရောဒီဇယ်ရောပဲနှစ်မျိုးလုံးသုံးတယ်။ဝဲရာကတော့အခုလက်ရှိနေထားပါဒီဘက်မှာတော့ဝဲရာကတော့မဖြစ်ဘူး။သို့တော့ဈေးတော့ကောင်းတယ်။အခုဆိုရင်ကလယ်ရိတ်နေပြီ။ရိတ်ချွေစက်တီပေါင်းနေကြတယ်။တက်စီပေါင်းလေးတွေသုံးနေတာဖြစ်တဲ့အတွက်ဈေးကမခံမင်းရဲ့လောက်အောင်ကိုဖြစ်နေပြီ73စီမရှိရောရှားသွားပြီဖြစ်တဲ့အတွက်စစ်တီနဲ့လွတ်တဲ့ခက်ခဲဖြစ်တာပေါ့အဲ့ခက်ခဲရရှိတာပေါ့မတိုက်တော့လေရထားလို့မှမရတာ လည်းဒီကိန်းကြီးရာတွေလည်းမကြိုက်တော့လေမသိလို့မရဘူးလူပဲသိညာပါပဲလူပဲမဖြစ်မနေတော့တာဖြစ်တဲ့အတွက်မကြိုက်လည်းတော့နေရတာခက်ခဲရှိတာပေါ့ဒေယူစီဒီနောက်တစ်ခါရည်သိစီဒီစိုက်ပျိုးရဆိုလဲစိုက်ပျိုးစီဒီတက်လာတာပေါ့ကောင်းကောင်းလာဘူးကတော့လမ်းမမြင်ဘူးပြနောက်ဆုံးလုံးလုံးကိစ္စတုံးတဲ့အချိန်မှာဘာဖြစ်မလို့ရက်ထားရုံမရှိကြတာပေါ့လုံနိုင်တာပဲလုံမှာပေါ့အခုဆိုကျွန်တော်တို့ရွာလေးမှာဆိုင်ကယ်တန်းတွေမကြတော့ဘူးဈေးနိုင်တော့ဘူးလေဒီတော့တောင်းတဲ့တောင်းမှာဆိုင်ကယ်နဲ့သွားနိုင်တဲ့အချိန်ရရင်အခုချီကျင်သွားနေရတဲ့ဘဝရောက်သွားတော့ပေါ့ဗျာ
တောင်းသူလယ်သမားတွေဟာလေယာလုပ်ငန်းသုံးစက္ကရိယာတွေအတွေ့လိုအပ်တဲ့လောင်စာဆီတွေဟာမြို့ကဓာတ်ဆီဆိုင်တွေမှာဓာတ်ရိုက်ဝယ်ယူကြရတဲ့ဈေးတဲ့အမြဲတမ်းပိုကြီးနေပါတယ်မျိုးကဓာတ်ဆီဆိုင်တွေကလည်းကြေးရွာတွေကထတ်ဆင်ရောင်းပေးတဲ့သူတွေကိုခွဲပေးပြီးအဲ့ဒီထတ်ဆင်ရောင်းတဲ့သူတွေကလည်းတစ်ခါဈေးထက်တင်တာကိုမှတောင်သူလယ်သမားတွေကဝယ်ယူကြရတာဖြစ်ပါတယ်အခုလိုအချိန်မှာ73လောင်စာဆီတွေကိုဝယ်ယူလို့ရနေသေးတယ်ဆိုပေမဲ့ဈေးတွေမြင့်နေတဲ့အတွက်စိုက်ပျိုးရေးမှာအကုန်ကျတွေအများကြီးတက်ကုန်ပါတယ်ဒါရောမတချို့သီးနှံတွေကရိတ်သိမ်းပြီးနေလို့အခုလိုအခြေအနေကနေလွတ်သွားပြီမဲ့စဘာကိုတော့ဒေသအတော်များများမှာရိတ်သိမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ရိတ်သိမ်းချွေလစ်ဆက်တွေကိုအင်းနဲ့အားနဲ့အသုံးပြုနေကြရပါတယ်လေသမားအနှဲငယ်ကတော့ကိုပိုင်စက္ကရိယာတွေနဲ့စိုက်ပျိုးရေးမှာအသုံးပြုနေကြပြီမဲ့လေသမားအများစုကတော့စက္ကရိယာအငှားလိုက်သူတွေစီကနေတဆင့်ငှားပြီးလုပ်ကင်ကြရတာဖြစ်ပါတယ်ဒါကြောင့်အခုအခါမှာတော့စက္ကရိယာအငှားလိုက်တဲ့သူတွေရောကိုပိုင်စက္ကရိယာရှိကြတဲ့လယ်သမားတွေရောလောင်စာဆီဈေးကြီးမြင့်နေတဲ့အတွက်အကျိုးရလတ်သိမ့်မရှိကြတော့ပါဘူးအာနာသိန်းစစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်း73လောင်စာဆီဈေးတွေမြင့်တက်ပြီးရှားပါလာတဲ့အတွက်ကားတွေယင်တွေနေညမပြတ်တန်းစီကြတာဟာအခုတစ်ချိန်တည်းတော့မဟုတ်ပါဘူးဒါပေမဲ့အရင်အချိန်တွေကတော့အခုလိုဖြစ်တာလောက်အခြေအနေမဆိုးခဲ့ပါဘူး။ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လှုပ်သားရှားပါတာ၊ခိုင်းနှွားတွေရှားပါတာတွေကြောင့်စက္ကရိယာတွေနဲ့အ धिक အားထားစိုက်ပျိုးတဲ့အခါမှာလဲလောင်စာဆီဈေးတွေမြင့်တက်လာတာကိုကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ရှစ်နှစ်တွေမှာဓာတ်ထည့်ဆိုးွားတဲ့အခြေအနေဆိုးတွေကိုရင်ဆိုင်ကြနိုင်တယ်ဆိုပြီးတွက်ဆကစိုးရိမ်မှုတွေလည်းရှိနေကြပါတယ်။အဲ့ဒီလို73လောင်စာဆီဈေးတွေမြင့်တက်နေတဲ့အတွက်မြစ်ချောင်းနာမနီးတဲ့မိုးကောင်ရေရှားအညာဒေသကခြေရွာတွေမှာ73ရေတွင်းတွေကိုအကန့်အသတ်နဲ့သာလေပတ်ပြီးရေထုတ်နိုင်တော့ပါတယ်အကျိုးဆက်အနေနဲ့ကအဲ့ဒီဒေသကကြေးရွာတွေမှာရေအကက်ခဲတွေဖြစ်ကုန်ပါတယ်။အရင်ကဆိုရင်မြို့ပေါ်ကရေအလှရှင်ကားတွေမကြာခဏလာရောက်လှူဒန်းကြပြီမဲ့အခုအချိန်မှာတော့သူတို့လဲလောင်စာဆီအကက်ခဲကြောင့်ရေလူတာတွေနဲပါကုန်ကြပါတယ်။1988ခုနှစ်ရှစ်လေးလုံးလူထုအောင်ကြွမှုကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်းစစ်အာဏာရှင်အုပ်ချုပ်တဲ့ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေအတွက်လေယာသုံးစက္ကရိယာတွေအတွက်လောင်စာဆီတွေကိုဈေးနှုန်းသက်သာတဲ့အခွင့်အရေးပေးတာမျိုးမရှိခဲ့ပါဘူး။အာဏာရှင်ဦးနေဝင်အုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီခေတ်မှာတော့စက်မှုလေယာဆိုပြီးမြို့နယ်အလိုက်လက်ထွန်ဆက်တွေကိုကျေးလက်လေယာမြေတွေကိုထွန်ရက်ဖို့အတွက်ချထားပေးတာတွေရှိခဲ့ပါတယ်အဲ့ဒီလေထွန်ဆက်တွေနဲ့ကြေးရွာအလိုက်ထွန်ရက်ခယူပြီးလေယာလုပ်ငန်းကိုကူညီဖို့ဖြစ်ပါတယ်ဒါအပြင်ဝိုင်းကြီးချုပ်စနစ်နဲ့ပုဂ္ဂရိကတူးချင်းကိုလေထွန်ဆက်တွေဝယ်ယူခွင့်ပေးပြီး73လောင်စာဆီကိုပါခွဲရမ်းနဲ့ချပေးတာတွေရှိခဲ့ပါတယ်ဒါပေမဲ့လက်တွေ့မှာတော့အာဂရိလိုက်စားမှုတွေများပြားတဲ့အတွေ့အောင်မြင်မှုသိမ့်မရှိခဲ့ပါဘူးစောစောကပြောခဲ့သလိုမိုးကောင်ရေရှားအညာကျေးလက်ဒေသတွေကစက်ရည်ရွနေအတွက်73လောင်စာဆီတွေကိုလည်းဈေးနှုန်းသက်သာနဲ့ထုတ်ယူခွင့်ပေးခဲ့တာကတော့ထိရောက်ခဲ့တာတွေ့ရပါတယ်မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေတဲကအိန္ဒိယနိုင်ငံမှာဆိုရင်တောင်သူလယ်သမားတွေဟာစက္ကရိယာတွေကိုအသုံးပြုနိုင်ကြသလိုလေယာမြေတဲ့အထိလျှက်စင်ပြီးရနိုင်တဲ့အတွက်မြေအောက်ရေတွေကိုတောင်မှထုတ်ယူပြီးစိုက်ပျိုးရေးအတွက်အသုံးပြုနိုင်ကြပါတယ်ဒါအပြင်73လောင်စာဆီကိုလည်းအလွယ်တကူဝယ်ယူရရှိနိုင်တဲ့အတွက်လေယာလုပ်ငန်းကိုတိုးတက်အောင်ဆောင်ရွက်နိုင်ကြပါတယ်အလားတူထိုင်းဗီယက်နမ်စတဲ့နိုင်ငံတွေမှာလည်းလေယာလုပ်ငန်းသုံးစက္ကရိယာတွေအတွေ့73လောင်စာဆီတွေကိုတောင်သူလယ်သမားတွေအလွယ်တကူရရှိနိုင်အောင်ဆောင်ရွက်ပေးထားနိုင်တဲ့အတွက်ကြောင့်စက်မှုလေယာအဖြစ်နဲ့စံစဘာထုတ်လုပ်ရေးမှာကမ္ဘာထိပ်တန်းနိုင်ငံတွေအဖြစ်ရယူထားကြပါတယ်မြန်မာနိုင်ငံမှာတော့အခုလိုလောင်စာဆီဈေးကြီးရှားပါးတာတွေရေရှည်ဆက်ဖြစ်နေမယ်ဆိုရင်တော့စက်မှုလေယာလည်းမဖြစ်လုံသားနဲ့ခိုင်းနွားရှားပါးတဲ့အတွက်မီယိုဖလာစိုက်ပျိုး ေးလည်းမဟုတ်ပိုမရောက်ဒီမရောက်အခြေအနေကိုဆက်ရောက်သွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ရင်းမှာလွန်ခဲ့တဲ့တလကျော်ကစတင်ခဲ့တဲ့စစ်စင်ရေးကနေတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်တော်လန်ရေးဓမ္မမဟုတ်စစ်ပွဲတစ်ခုမှာအသာစီးနဲ့အောင်မြင်မှုရဖို့လက်နက်အင်အားကအရေးကြီးသလိုနှီးဖြူဟာအပိုင်းတွေလည်းဘလောက်အရေးပါပါလဲစစ်ဖက်ရေးရကျွမ်းကျင်သူအမေရိကန်အငိမ့်စားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကိုမေးမြန်းပြီးယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာတင်ဆက်ထားပါတယ်ရှင်
အခုလက်ရှိချိန်မှာအစ္စရေးနဲ့ပါလက်စတိုင်းရဲ့ဟာနိုင်ငံတကာရဲ့အရှိဆုံးအာရုံစိုက်စရာတစ်ခုဖြစ်နေပြီမဲ့တစ်ဖက်မှာလည်းယူကရိန်းနဲ့မြန်မာရဲ့ဟာအရှိန်ပြော့ကြမသွားဘဲနေ့စဉ်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြပါတယ်ဒီတိုက်ပွဲတွေဟာအချိန်ကြာလာတဲ့အမျှနှစ်ဖက်စလုံးဘက်ကစစ်အင်အားနဲ့အထောက်ပံ့တွေချိနေလာသလိုလက်နက်ခင်းယူတွေကလည်းရှားပါလာတဲ့အခြေအနေမှာကြုံတွေ့နေရပါတယ်တော်လှန်ရေးဒါမှမဟုတ်စစ်ပွဲတစ်ခုမှာအသာစီးနဲ့အောင်မြင်မှုရရှိဖို့လက်နက်အင်အားကအရေးကြီးသလိုနှီးပြူဟာပိုင်းကလည်းဘလော့ခ်ချင်းရေးပါလေဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေမြန်မာနယ်ပယ်အမေရိကန်ရဲ့အငိမ့်စားအမျိုးသမီးစစ်တပ်အရာရှိဒေါက်တာမီမီဝင်းဘတ်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြအောင်နော
်ကျွန်မဒီနေ့ပြောမယ့်အာတုံးသက်ချက်တည်းကကျွန်မပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါဘယ်ဟိုအဖွဲ့အစည်းကိုမှအာကိုစားပြုပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်ရုရှားနဲ့မြန်မာနယ်ကိုရှင်နိုင်ရတာမလွယ်ဘာလို့လဲဆိုတော့တိုက်ပြီးတော့မတူဟုတ်တယ်နှစ်ခုလုံးကြီးလိုက်လို့ရှိလို့ကျွန်တော်ပြောဒီဥစ္စာ conflict ပေါ့နော်နှစ်ခုလုံးကစစ်ဖြစ်နေတယ်ဒါပေမဲ့သူတို့ရဲ့နှစ်ဖက်ကရဲ့ဟိုဗာလဲရည်ရွယ်ချက် you know ပန်းတိုင်ငါမတူမြန်မာနိုင်ငံကကြတော့ဒါ political နိုင်ငံရေးပန်းတိုင် right နိုင်ငံရေးပန်းတိုင်ပါ democracyfederal democracy ရဖို့အတွက် now only ကြတော့ ukraine ကြတော့သူတို့က sovereignty သူတို့ရဲ့လွတ်လပ်ရေးဘာသူတို့ကတခြားနိုင်ငံကလာပြီးတော့ကျူးကျော်ပြီးတော့သူတို့ကိုသိမ်းတာ哦ဆိုတော့အဲ့ဒီဥစ္စာကိုနှစ်ခုကိုပဲရှင်းထားရတာအဲ့ဒါဟိုနည်းမတူဘူးလို့ကျွန်မထင်တယ် right ဆိုတော့အဲ့ဒီရည်ရွယ်ချက်ကိုရောက်တဲ့အချိန်မှာပြီးတာပေါ့ so russia အတွက်ကအတွက်ရှာတယ်လေ ukraine အတွက်ကသူတို့ရဲ့ဒီ Russia အောက်ကနေလွတ်လပ်ရေးရရင်သူတို့ဒါသူတို့ရဲ့အောင်မြင်မှုပဲမြန်မာနိုင်ငံကြတော့လေဒီ Federal Democracy တည်ထောင်နိုင်တဲ့နေရာဒါသူတို့ရဲ့ပန်းနံရောက်တာပဲ right ဆိုတော့အဲ့ဒီကိုဘယ်လိုရောက်မလဲဆိုတဲ့ဥစ္စာကတော့ကျွန်မအမြဲတမ်းပြောနေကြဟိုနေကျ revolution ပေါ့နော်အဲ့ဒီ revolution တွေပြန်ကြည့်လိုက်လို့အဲ့ဒါ strategy Buha နဲ့ဆိုင်တယ် Buha နဲ့ဆိုင်တယ်ဘာလို့ဆို Buha အဲဒီမှာဟိုဗါလေဗျူဟာကောင်းတဲ့ဗျူဟာပေါ့နော် smart ဗျူဟာက right ကိုရန်သူရဲ့အားနေချက်နဲ့ကိုယ့်ရဲ့အားသာချက်နဲ့တိုက်တဲ့အခါမှာပရမ you know ကိုနိုင်တယ်ရန်သူရဲ့အားသာချက်ကိုကိုယ့်ရဲ့အားနေချက်နဲ့ဘယ်တော့မှတိုက်လို့ရှိလို့ရှင်ဒီဗျူဟာမကောင်းမနိုင်တဲ့ဗျူဟာပေါ့နော်ဆိုတော့ပို့ပြီးဗျူဟာနဲ့ဆိုင်တယ်ဗျူဟာလို့ပြောလိုက်လို့ရှင်လေခုနပြောသူပဲကျွန်တော်ဆိုမှဆို dime ရှိတယ် dime ကျွန်မခဏပြောတယ် diplomacy information military and economics right so diplomacy ပါလေတန်တမာရေးအားကြတော့ information ဆိုတော့အဲ့ဒါ strategic communication တွေနဲ့ပတ်သက်တာပေါ့နော်တည်င်းနဲ့ဟိုပြန်ကြားရေးAm ကြတော့ military ဆိုစစ်တပ်စီးရေနော် E ကြတော့ economic ဆိုစီးပွားရေအဲ့ဒီလေးချက်ကိုဘလို့အသုံးချပြီးတော့လုပ်တဲ့အခါမှာဒါကိုဘီဟာနဲ့လုပ်တဲ့အခါမှာတခါလေကြလို့ရှင်စစ်နဲ့လုပ်ရင်ပိုကောင်းမယ်တခါလေကြလို့ရှင် economic you know စီးပွားရေးနဲ့တိုက်ရအဲ့လိုမျိုးပေါ့နော်အာဒီဥစ္စာဘီဟာနဲ့ဆိုင်တယ်လို့ကျွန်မပြောချင်တယ်drone တွေပါရတော့နောက်ဆုံးဗာလဲအသစ်တွေပေါ့နော် weapon အသစ်တွေဒါပေမဲ့ weapon အသစ်မသစ်တဲ့ view ဟာကမကောင်းလို့ရှိလို့ရှိရင် weapon အသစ်လည်းလက်ကပါပဲအဲဆိုတော့ကျမကတော့များသောအားဖြင့် view ဟာကို focus လုပ်စီခြင်းနဲ့အဲ့တော့ view ဟာလို့ပြောလိုက်တာ ਨੇ ရန်သူရဲ့အကြောင်းကို intelligence ကအရင်ရေးကြည့်တယ် intelligence ကောင်းလာလေရန်သူကိုဘယ်လိုနိုင်အောင်တိုက်ရမလဲဆိုတာပို့ပြီးတော့ portuin la le le right so example jama khana upama pe ni yan tu ye sit tak ka bon no nya do a phin alcoholics right ho ne ne ba le ayat tama ri le so da so lo shi yin let na ne tai sia ma lo so lo ayat pe lai le ayat ma ya ya ayat mu ni de unit ta khu ga sit tai lo shi yin ma na yu right so ra ba ba tai sia de ba lo weapon o ne ba le weapon ma lo
ไปตรุอ้ายเอ่อบาเลยยัดดีไปไปไลค์ดาก็รอดร.มิมีวินบักก็ยูเครนเนี่ยญาติมารู้เนี่ยไต้กวยเนี่ยมาโลแอดนี่เนี่ยนิบิวหาจ้องกูตุ้ยอ่ะตุ้ยจ่องก็เนี่ยเปาะปะไปต่อดาแบบဖြစ်ပါတယ်နောက်တစ်ခါမှာလဲဒီအစီအစဉ်မှာပရူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုနဲ့တင်ဆက်ပေးခဲ့တာပါ
ကာဇာဒေသကိုထိုးစစ်ဆင်နေတာနဲ့ပတ်သက်ပြီးအစ်စရိအနေနဲ့ကိုကိုကိုခုခံဖန်ခွင့်ရှိတယ်ဆိုတဲ့ရည်တိချက်အပေါ်အမေရိကန်ကဆက်လက်ဆုတ်ကန်ထားပေမဲ့လည်းပါလက်စတိုင်းအရက်သားတွေဘေးအန္တရာယ်မကျရအောင်ဆောင်ရွက်ဖို့ဟာရည်ကြီးကြောင်းအမေရိကန်ကထပ်လောင်းပြောဆိုပါတယ်ဗီအိုအေသတင်းတောက်ဗာရိုနီကာဘော်ဒရက်စ်အစ်ဂလီစီယာပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
စိတ်ဓာတ်အင်အားအပြင်နဲ့ဂါဇာကိုအပြင်းထန်ထိုးစစ်ဆင်နေတဲ့အစ္စရေးတပ်ဖွဲ့တွေဟာအသာစီးရနေတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟာမစ်ခမာနီမရှိခ်တခင်ဘေယက်ဟာမစ်ကဗီဒိုင်ချေမိုးမိုဒီဇာဂန်အလုံးပြန်လွတ်လာဖို့နဲ့ဂါဇာဒေသအစ္စရေးအတွက်ချင်းချောက်မှုတွေဖြစ်မလာစေဖို့စတဲ့ကျွန်တော်တို့ရည်မှန်းချက်တွေအကောင့်ထဲပေါ်လာစေဖို့ခရီးပြူပါတယ်။ဂါဇာမှာအပြစ်ကချက်ချင ါနဲ့ပတ်သက်ပြီး
with Hamas still alive still intact
Hamas is still in the name so October 9th ရက်ဖြစ်ပြန်မျိုးတစ်ချိန်ပြီးတစ်ချိန်ဆက်ဖြစ်နေပြီးပြဿနာတွေလည်းအဆုံးမသတ်နိုင်ဖြစ်နေပါလိမ့်မယ
် Israel အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်အောင်စေအလက်နဲ့အကူအညီတွေဆက်ပေးသွားဖို့ဟာအရေးကြီးကြောင်း American ကပြောနေတဲ့တစ်ချိန်ထဲမှာလိုက်နာရမယ့်သတ်မှတ်ချက်တချို့နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ
် Those rules apply to Israel
Israel နဲ့တခြားနိုင်ငံတွေညီတူစီမံစည်းကမ်းတွေကိုလိုက်နာအောင်ပါလက်နက်ခဲယမ်းတွေကိုဘယ်လိုအချိန်မှာဘယ်လိုပုံစံမျိုးသုံးမလဲဆိုတာနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလည်းအလွန်လေးထားဖို့လိုအပ်ပါတယ်
။ဒါပေမဲ့လည်းဂါဇာမှာအရက်သားထိခိုက်သေဆုံးမှုနှုန်းများလာတာကြောင့်ကမ္ဘာရေးရာတွေနဲ့ပတ်သက်ပြီးနှစ်စဉ်ကျင်းပဆွေးနွေးတဲ့ Doha Forum မှာအမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်။
It's not up to Israel only.
Israel တနိုင်ငံနဲ့မဟုတ်ပါဘူး။ Palestine တွေကိုဆက်ပြီးတပ်ပစ်နိုင်အောင်ခွင့်ပြုပေးထားတဲ့သူတွေလည်းရှိနေလို့ပါ
။ In the United States we had a very blunt conversation.
America ရောက်တော့နိုင်ငံသားဝင်ကြီးဘလင်ကန်နဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့ပါတယ်။ Arab နဲ့ Muslim ကိုယ်စားလှယ်အဖွဲ့အနေနဲ့ကျွန်တော်တို့ရဲ့ဦးစားပေးလှူလာချက်တွေကအလွန်ရှင်းပါတယ်။တိုက်ခိုက်မှုတွေကိုရပ်ရပါမယ်။ Gaza ဒေသတွေလူသားချင်းစာနာတဲ့အကူအညီတွေအလုံလောက်ပေးပို့နိုင်ရပါမယ်။အရက်သားတွေဘေးရန်နေမကြအောင်အကာအကွယ်ပေးရပါမယ်။
Foreign ကိုတက်ရောက်တဲ့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကလည်းလူသားချင်းစာနာထောက်ထားမှုအရာအပြစ်ခတ်ရဖို့ဆက်လက်ပန်ကြားပါရယ်စစ်ပွဲကြောင့်ဂျမားရေးပြဿနာတွေရင်းဆိုင်လာရမှာနဲ့ပတ်သက်ပြီးတော့လည်း WHO ကမ္ဘာ့ဂျမားရေးအဖွဲ့ကသတိပေးပါရယ်
As more and more people move to a smaller and smaller area
လူများပြားကနေရာခက်ချင်းချင်းကိုစုပြုံရောက်လာကြတာကြောင့်လူတွေပြည့်စံနေပြီးအစာအစာရေအလုံလောက်မရှိတော့ပါဘူးနေထိုင်ခိုလုံဖို့နေရာလည်းမလုံလောက်သလိုအမိုက်တွေလည်းစနစ်တကျမစွန့်ပြစ်နိုင်တာကြောင့်အခုအခါယောဂပြန်ပွားလွယ်တဲ့အခြေအနေမျိုးဖန်တီးသလိုဖြစ်နေပါတယ်
ကာဇာဒေသကဂျမားရေးလုပ်သားတွေလည်းဝန်ထမ်းအားမမျှဖြစ်နေတာကြောင့်သူတို့ကိုအားဖြည့်ကူညီတဲ့အနေနဲ့ WHO ဝန်ထမ်းတွေဆေးလွတ်ပေးထားကြောင်းလဲဂေဘရီယက်ဆစ်ကပြောပါတယ်ခင်ဗျာ
အနောက်နိုင်ငံတွေမှာအေဂျင်ပီညတာရှိတဲ့ခရစ်စမတ်နဲ့နှစ်သက်ခုပွဲတော်ကာလစိတ်ချနူပျော်ရွှင်စရာဖြစ်အောင်မီးအောင်ဆုံးနေထွန်းချမီးလှတွေဆင်ကြလေရှိပါတယ်နှစ်တိုင်းမီးလှထွန်းချတဲ့နိုင်ငံတချို့မှာဒီနှစ်ဘလို့ပြင်းစင်မှုတွေလှုပ်ထားတယ်လဲဆိုတာကိုတော့မဆွမျက်မွန်နဲ့အတူကမ္ဘာတလွာခီးသွားအစီအစဉ်မှာတွားကြည့်ကြရအောင်ပါရှင်
အမေရိကန်ပြည်ထောင်စုအပါအဝင်ခရစ်စမတ်ပွဲတော်ဆင်နွှဲကြတဲ့နိုင်ငံတွေမှာအခုလိုအချိန်ဆိုရင်မီးရောင်စုံအလှတွေထွန်းပြီးတော့ခရစ်စမတ်နဲ့နှစ်သက်ကူကာလကိုကြိုဆိုကြလေးရှိပါတယ်။ဝါရှင်တန်မြို့တော်ကသမ္မတအင်တော်ဖြစ်တဲ့အင်မီရော်မှာနှစ်စဉ်ထူးခြားတဲ့အပြင်းအထန်တွေကိုလှုပ်ထားလေးရှိတာမှာဒီနှစ်မှာတော့ ပျော်စရာစိတ်ကြည်နူးစရာအံ့အားသင့်စရာတွေကိုကလေးတွေလိုလွတ်လွတ်လပ်လပ်ခံစားကြနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြင်ဆင်ထားပါတယ်။အများပြည်သူဝင်ကြည့်နိုင်တဲ့အင်ဗျူရော်ရဲကခန်းတွေထဲမှာခရစ်စမတ်သစ်ပင်ပေါင်း68ပင်ကိုအလှဆင်ထားတယ်လို့ထုံးစံအတိုင်းမဟုတ်ပေမဲ့နှစ်သက်စရာကောင်းတဲ့အပြင်အဆင်တွေကိုဒီနှစ်တွေ့ရမှာဖြစ်ပါတယ်။The night before Christmas ဆိုရဲကနဝင်ကလေးပုံပြင်စာအုပ်အနှစ်200ပြည့်ဂုဏ်ပြုတဲ့အနေနဲ့ပုံပြင်တဲ့ကအကြောင်းအရာတချို့ကိုလည်းတရုတ်ဖော်ပြင်ဆင်ထားပါတယ်။ကလေးငယ်တွေရဲ့ဟာမဆောင်ရိုးရှင်းတဲ့ပျော်ရွှင်မှုစိတ်ကူးယဉ်မှုစူးစမ်းမှုတွေကိုထင်ဟနေအောင်လို့အခန်းတွေပြင်ဆင်ထားပါတယ်လို့သမရဂရောဒေါက်တာဂျေလ်ဘိုင်ဒန်ကပြောပါတယ်။အင်ဗျူရောကိုလာလေကြသူတိုင်းကိုလည်းကလေးငယ်တယောက်လိုစိတ်ခံစားပျော်ရွှင်မှုပြန်ရစေခြင်းနဲ့လို့သူကပြောပါတယ်
။ Magic, wonder and joy.I know that they can feel hard to find sometimes as the day
magic wonder and joy ဆိုတဲ့အော်ဂျီနူပျော်ရွှင်စိတ်မျိုးဘယ်မှာရနိုင်မလဲဆိုတာမျိုးကတခါတလေဖြစ်တတ်ကြပါလေ။နေတာတူပြီးတော့ရာသီဥတုကပိုအေးလာတယ်။ကမ္ဘာကြီးမှာဖြစ်နေတဲ့အခြေအနေတွေကအရင်လေးစရာတွေဖြစ်လာတယ်။ကျမတို့နဲ့အတူရှိမနေကြရတဲ့သူတွေဒီလိုအားလုံးစုံကြပျော်ကြတဲ့ရာသီပွဲကိုမတက်နိုင်ကြတဲ့သူတွေကိုလွမ်းဆွတ်တရိယာစိတ်တွေဖြစ်တဲ့အခါမှာညှော်လင့်ချက်တွေစိတ်ပြေပြောင်းမဲ့အရာတွေကိုရှာဖွေကြလိမ့်ရှိပါတယ်။အဲ့လိုအချိန်မျိုးမှာအလိုအဆုံကတယောက်နဲ့တယောက်ဖေးမှမှုပဲဖြစ်ပါတယ်
။အချိန်တိုင်းရှုပ်ထွေးပြောင်းလဲနေတဲ့ကမ္ဘာကြီးမှာခလေးငယ်တွေလိုမျက်မှောက်ကာလကိုသာအာရုံစိုက်ပြီးတော့လက်ရှိကြုံတွေ့နေရတာကိုခံစားအသိအမှတ်ပြုမျက်နှာတန်ဖိုးထားပြီးစိတ်ချမ်းသာမှုရစေဖို့ဖြစ်တယ်လို့သမ္မတကတော်ဒေါက်တာဂျေလ်ဘိုင်ဒန်ကပြောပါတယ်။Christmas ပွဲတော်နဲ့နှစ်သက်ကူကာလတွေမှာစိတ်ပျော်ရွှင်စေဖို့မိအောင်ဆုံးအလှတွေထွန်းကြငြိမ်းချမ်းပျော်ရွှင်စေဖို့အတွက်အပြတ်အလတ်ဆူတောင်းလက်ဆောင်တွေပေးကြတဲ့ထုံးစံကိုဟိုးနှစ်ပေါင်းရာချီကလေးကလှုပ်လာခဲ့ကြတာဖြစ်ပါတယ်။အခုလိုအချိန်မျိုးမှာဥရောပပွဲတော်ရာသီအငွေ့အသက်ကိုလိုချင်ကြတဲ့ကမ္ဘာလှည့်ခီးသွားတွေတွားလေကြားလေရှိတဲ့နိုင်ငံတွေမှာဗြိတိန်နိုင်ငံလည်းပါပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့လည်းမှာလည်းမိအောင်အလှတွေကိုအစဉ်အလာအတိုင်းအလှဆင်ထားပါတယ်။လန်ဒန်မြို့တော်စီးပွားရေးအတွက်အချက်အချာကြတဲ့ Oxford Street, Regent Street, Carnaby Street စတဲ့ကမ္ဘာတဝန်းဈေးဝယ်တွေကိုဆွဲဆောင်ထားတဲ့လမ်းမကြီးတွေပေါ်မှာမိအောင်တွေကြောင့်ပို့ပြီးတော့သွားလည်ခြင်းစရာဖြစ်နေပါတယ်။လန်ဒန်မြို့လည်းကအထင်ကြီးလမ်းမကြီးဖြစ်တဲ့ Regent Street မှာဆိုရင်အခုလို Christmas နဲ့နှစ်သက်ကူကာလမိအလှဆင်ထွန်းလာခဲ့တာ1954ခုနှစ်ထဲကဖြစ်ပါတယ်။
Yes, I think this is really cool and this is also very attractive.
ကြီးကျယ်စရာဆွဲဆောင်မှုတစ်ခုလို့ဖြစ်နေတော့ညတိုင်းလမ်းပေါ်ကမီးရောင်တွေလာကြည့်ရတဲ့သူတွေအများကြီးပါ။အလှဆင်ထားတဲ့မီးတွေကမနစ်ကနဲ့ခက်ဆင်စင်တူပေမဲ့တိတ်လှပါတယ်
။ဈေးဆိုင်တန်းတွေရှိတဲ့လန်ဒန်မြို့နယ်လမ်းမကြီးတွေပေါ်မှာမီးတွေထွန်းထားသလိုဈေးဆိုင်တွေကလည်းဆိုင်တဲဝင်ကျင်စရာဖြစ်အောင်လို့ပြင်ဆင်ထားကြတာမဟုတ်ဒီနှစ်ပွဲတော်ရာသီကာလအတွင်းမှာမြို့လယ်ဈေးဆိုင်တွေမှာဈေးဝယ်ကြသူတွေစတာလင်ပေါင်း1ဘီလီယံကျော်ကျော်ဘိုးလောက်သုံးဆွဲကြလိမ့်မယ်လို့သုံးသပ်ခန့်မှန်းထားပါတယ်။ခရစ်စမတ်နဲ့နှစ်သက်ကူကာလမှာမိသားစုတွေကြအပြန်အလှန်လက်ဆောင်တွေပေးကြလိမ့်ရှိတာမို့ဒီလိုအချိန်ဆိုရင်ဈေးဆိုင်တွေကုန်တိုက်ကြီးတွေမှာအများအန်စီကားနေလိမ့်ရှိတာပါ။ကမ္ဘာဖက်ရှင်မှာထိတ်တန့်ရောက်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဖက်ရှင်လမ်းမကြီးလို့တင်စားလို့ရတဲ့ရှောင်းဇေလီဇေလမ်းမကြီးမှလည်းမိအောင်တွေနဲ့လင်းချိန်နေပါပြီ။ပါရီမျိုးကနာမည်ကျော်ကုန်တိုက်ကြီးတွေရဲ့အေယာမမှန်ပတင်းပေါကြီးတွေမှလည်းတစ်နှစ်နဲ့တစ်နှစ်မတူတဲ့အပြင်ဆင်တွေကိုလှုပ်ပြီးတော့ဈေးဝယ်သူတွေကိုဆွဲဆောင်ထားလို့ရှိပါတယ်။အထင်ကြီးကကုန်တိုက်ကြီးတစ်ခုဖြစ်တဲ့ပေါတွန်ဦးဇမန်ကုန်တိုက်ကြီးမှာတော့ဆက်ကူရီနဲ့လှုပ်ထားတဲ့တရိတ်ဆန်ချုပ်ကလေးတွေကလက်ဆောင်ပစ္စည်းတွေဝယ်ခြင်းအောင်လို့လှုပ်ရှားတရုပ်ဖော်နေကြပါတယ်။1865ခုနှစ်ထဲကရေမွေးမိတ်ကပ်အဝတ်အစားစားတဲ့ဇိမ်ကံပစ္စည်းမျိုးစုံကိုရောင်းချလာတဲ့ဒီကုန်တိုက်ကြီးကပါရီမြို့သူမြို့သားတွေအတွက်တည်းမဟုတ်ဘဲကမ္ဘာတဝန်းကဈေးဝယ်သူတွေတကူးတကလာကြလေရှိတာမို့နှစ်စဉ်ပွဲတော်ရာသီရောက်တိုင်းမှာထူးခြားအောင်ပြင်ဆင်ထားတာဖြစ်ပါတယ်။ပါရီမြို့တော်ကကုန်တိုက်ကြီးတွေစီကိုလာကြတဲ့ကမ္ဘာတဝန်းဧည့်သည်ကနှစ်စဉ်တန်းနဲ့ချီရှိသလိုဥရောပမြို့တွေမှာအစဉ်အလာမပြတ်ဖွင့်ကြတဲ့ Christmas နဲ့နှစ်သက်ကူဈေးပွဲတော်တွေစီကိုလည်းတကူးတကသွားလည်ကြတဲ့ကမ္ဘာလှည့်ခီးတွေကတန်းနဲ့ချီရှိပါတယ်။တနိုင်ငံနဲ့တနိုင်ငံကွဲပြားတဲ့ဒလိ့ထုံးစံတွေထင်ဟပ်နေတဲ့ဈေးပွဲတော်တွေကထူးခြားတဲ့အတွေ့အကြုံတွေရစီတာမဟုတ်ဒီလိုအချိန်မျိုးကိုတကူးတကရွေးချယ်လှည့်ပတ်ကြတာဖြစ်ပါတယ်။သမိုင်းရင်ကျေးမှုအမှုပညာအမွေအနှစ်တွေလေ့လာလို့မကုန်နိုင်အောင်များပြားလာတဲ့ဥရောပကဩစတြီးယားနိုင်ငံဗီယက်နာမြို့တော်မှာဆိုရင်လေဒီလိုအချိန်မျိုးမှာခရစ်စမတ်ဈေးပွဲတော်ပေါင်း10ခုတည်းမနည်းဖွင့်လှစ်ပါတယ်မြို့တော်နေရာအနှံ့ဖွင့်ထားတဲ့ဈေးပွဲတော်တွေထဲမှာဒီနှစ်အထူးကြဆုံးကတော့သမိုင်းဝင်ရှွန်ဘွန်နန်းတော်ဟောင်းကြီးမှာဖွင့်လှစ်တဲ့ဈေးပွဲတော်ဖြစ်ပါတယ်
Sie sehen heute den 30. Kultur- und Weihnachtsmarkt und Neujahrsmarkt Schloss Schönbrunn.
Schönbrunn nennen wir ihn immer Christmas Zibuero Zimbara, den ist so in der Tonsen Schiedwawari. Tango ja Gose Legun immer Sagerawa. Kuso in Zesan Suswang Schisset sein Pointawari. Australian delay is in our Tinhete Lemu Bissiri, the Dai Yoliri, Pandiri, Dane Yoliri Muson Yanai Mari. Tikala to Sadaljare Sadal delay song Shibari.
Let some people web PP, Gura Madia, Dentabo web PP, Lemu Bissi Muson Go, Shumbo Nando Hajima Pilo de Christmas near Nitte Goose Wero Majang Tabari. Say La Drigo, Lella Sasa Chapio Pinsin Bede Sada Muson Gale, Sergeant's Boy and then Muson near Swiss Hounivari. Say La Drigo Mahope, Dima Sanquin Tadri Drepa, Piozia Puero de Cupidello, Piojavari.
Das ist immer wieder schön hier in Schimpon.
Schimpon, Zeweroma, Sanquin Lara, Acuso, Nasset Nishibari. Two jarre a great only, a mere yabare. Christmas and wait that day, say la where they do the net, they say Genusia Gomari. Jama Draga, say young Nesurata, a pure key to who young little Kanzayabari.
Austrian and Gavian Amuroma, Lunger and Nibang Donsay, a drink, Nissan Pungere, Shumbon Zebuero Ma, Dinjado, Ede, the Tantamine Lajali Melu, Puero Dawin Shidriga, Campan Tajabari. Christmas near Nitigu Bureauriha, Nanga Amyasu Ye Sangya di Majayo Damo, Sation Land Dajwasi Bodre, Mia Lari Tona, Mia Nuin at Lassenari Lojara Piabari, Sweden Nanga Stockholm Euro Maro, Shadi Udu Agent B, Nyada Shizom Chede December Nyari Ma, Muroga Tinkia Sauribo Ma, Mia Nuin at Bompore, Mitron Bureau, Nissan Jimbali Shivare, the end of a Jajimbari. Noble Week Light Pueroga, Noble Sushenriye, Nubyanya, Taipan, Sape, Ninja Yimaima, Tumature, Swansa Mure, Tujare, Panti, Dreshi Murigo, Gombubiro, Mianwin at the Yopo, Piatare Puero, Piapare. Christmas and Nitte Gugalama, Noble Supiaraga, Jimbare, Mitron Pueroha, Stockholm Euroye, the Mine, Noble Sup, the Mango, Chase, Mimanto, Piatare, Tujare Puero, the Coup, Piapare, Chama, Sumia Mama.
VOA America and Tanya, Dreamman, Dreamian Rigo, Telegram Lumukuya Samana Male, Shuzana Mare, VOA Telegram Samana Lisa, Tito, Ami Celeste, Bambi's VOA News Ma, Join Lopi, Tisa Yayu Bakamia.
Totashino Kunasi Niara Garo, VOA Mimabai CC, yet Botuni Minikin Toluin Seti Web Separation, Akuro, Dream Jinjo Go, Dimpia Bima Separate. Gazama Ludajin Sana Tautai Pieka Chechin Yasebo, Inganima Jimba Gede Gula Tamga Tri Nilagan, Yebo see a week at down so like body, Taukame Diangazet Dome, Sanjime Semene, Memibidan Nangan Neset Donangan Sumpia Kera Pipadi. Ukraine or Kuni Bebo, Ukraine Tamara, Bolodima, Zelensky, Gat Luto, Kansamdego, Inganika, Lujin Dwezo, Mieta, Yakan like body. A tellodo Democrat Mamia Council Chuck Schumer, Republican Nezu Mamia Council Mitch McConnell Rune Adu, a tellodo Madrine, Mr. Zelensky got Ludo Matita Twissongera Pipari. Yamasikan Siga Yinon Piosunide, American Nangazai Tanaye, Natown Nasen Nakuni, Nangan like Jampamu Chini, a Sien Kanzaba, a Chella Duha, Dija, a Sien Kanza. Kuya, Bure, Popiacha, Pippi, Yamanangane, Nebatta de American Muara, Topian, Jago, Goza, Mabu, Ulo, American Nangan, Pioquia, Duca, Topian, Piosu, like Bari, Leshim, Yamanangan, Dream, Pippian, Nid, Champamuriha, Natana said the Kunia, Siana, Demugani, Pilade, Daya, Josa, Dre, Pitalo, Sitagam, Yaman, Lurugo, Champan, Nay, Muya, now said Dre, Pia, Drelo, American Nangan, Zaitana. Don't be a chema, popia, bashibarishi. Now, so ya, the tinch of garro, tilau babishi, dimine kendra, season tolo yemuga, nanlam pipari. Nyabai guna igani, say nighty tolume, radio yota, season guro. Line to me the second sanga, those and nitogani, pan you nasin, nijabarishi. Dota shimiane to quap, nyama bidu bida alo. Go your sepa, shinlan chemi, chavasi, view ego, abide, drill, chizubashi, chema, dengi type.